Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ16ရက်တနင်္လာနေ့နေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်ကျမအင်ဂျင်နီယာ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါကိုညံဝဲအောင်နဲ့အတူသတင်းတွေကြီးညာပါမယ်ကုလသမဂ္ဂရာသီဥတုဆိုင်ရာဆွေးနွေးပွဲမှာတော့ကာဗွန်ထုတ်လွှတ်မှုလျှော့ချဖို့သဘောတူခဲ့ပေမဲ့အရေးကြီးတဲ့ကဏ္ဍတွေမှာသဘောတူညီချက်မရခဲ့ပါဘူး။မြန်မာဆွေးရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့တို့တရုတ်ပြည်ကကုမဲမှာဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
။ကောင်းပါပြီ။သတင်းစီစဉ်နောက်ပိုင်းမှာတော့ထိုင်းနိုင်ငံတောင်ပိုင်းကရာဘာချန်တစ်ခုမှာမြန်မာအလုပ်သမားတွေတနက်နဲ့ပြစ်ခတ်ရပြီးအကြမ်းဖက်ခံရတဲ့နောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုတင်ပြဖို့ရှိပါတယ်။အဲ့ဒီနောက်မြမရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်တဲ့အခါမှာတော့
ဒီဒီလိုဒီလောင်ရဲမွေးရတာမျိုးလုပ်ချင်ဘူး။ကျွန်တော် free range ချက်ပေါ့လေဒီ organic land ကိုသွားဖို့အတွက်အဓိကကျတော့ချက်တွေကိုထောင်ပြတာချင်
ဒါကတော့ကုလသမဂ္ဂစင်စက်မပြတ်ဖွံ့ဖြိုးတိုးတက်မှုစုရလူငယ်လုပ်ငန်းရှင်ကိုဇော်ရဲနောင်နဲ့ VOA တွေ့ဆုံမေးမြန်းထားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်တခါမြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်ထူချာစံပြကပ္သတင်းများစတာတွေကိုနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်
စပိန်နိုင်ငံမက်ဒရစ်မြို့တော်မှာကျင်းပခဲ့တဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာဆွေးနွေးပွဲမှာတော့နောက်နှစ်မှာကာဗွန်ထုတ်လွှတ်မှုပိုပြီးလျှော့ချဖို့နိုင်ငံတွေကြားသဘောတူညီခဲ့ကြပြီမယ်လေအရေးပါတဲ့ကဏ္ဍတွေမှာတော့ရှင်းလင်းပြတ်သားတဲ့ဆုံးဖြတ်ချက်တွေမချမှတ်နိုင်ခဲ့ကြပါဘူးကုလသမဂ္ဂတက်တန်းတစ်လျှောက်ရာသီဥတုအရေးနဲ့ပတ်သက်ပြီးအရှိအကြဆုံးဆွေးနွေးခဲ့တဲ့မက်ဒရစ်ဆွေးနွေးပွဲကတနင်္ဂနွေနေ့မှာပြီးဆုံးခဲ့ပါပြီအမေရိကန်အပါအဝင်ကမ္ဘာပေါ်ကညဉ့်ဉန်းမှုအဖြစ်စေဆုံးနိုင်ငံအများအပြားကစိုးဝါလာနေတဲ့ရာသီဥတုကပ်ဘေးဖြစ်ရှင်ရေးကိုတိုးတက်မှုမရှိအောင်တားဆီးနေတယ်ဆိုပြီးဝေဖန်သူတွေကဆွတ်ဆွဲပါတယ်ဒါပေမဲ့ဆွေးနွေးပွဲမှာတိုးတက်မှုတချို့နဲ့ဂရိကဝတ်တချို့တော့ရှိခဲ့ပါတယ်ပိုလန်နိုင်ငံကအပဥရောပသမဂ္ဂတစ်ခုလုံးကတော့2050ပြည့်နှစ်အရောက်မှာဖန်လွင်ဓာတ်ငွေထုတ်လွှတ်မှုလုံးဝမရှိစေရေးအတွက်ပြီးခဲ့တဲ့သတင်းပတ်မှာဂရိပြုခဲ့ပါတယ်ကာဗွန်လျှော့ချရေးအစီအစဉ်တွေတိုးတက်စေရေးအတွက်လဲကိုယ်စားလှယ်တွေသဘောတူကြပါတယ်။ဒါပေမဲ့လို့လဲရှင်းလင်းပြတ်သားတဲ့ရည်မှန်းချက်တွေချမှတ်ရေးကာဗွန်ဈေးကွက်အတွက်စီမံစည်းကမ်းတွေဒါမှမဟုတ်လဲရာသီဥတုပြောင်းလဲမှုကိုတုံ့ပြန်ကင်တွယ်ဖို့အတွက်ဆင်းရဲတဲ့နိုင်ငံတွေကိုငွေကြေးထောက်ပံ့မှုလိုမျိုးကိစ္စတွေအပေါ်မှာတော့သဘောတူညီချက်မရခဲ့ပါဘူး။ဒါကြောင့်လဲ2015ခုနှစ်ကရခဲ့တဲ့ရာသီဥတုပြောင်းလဲမှုဆန်ရပါရီသဘောတူညီချက်ကိုချမှတ်ကျင့်သုံးတော့မယ်လာမယ့်နှစ်အတွက်ဖြည့်ရှင်းဆောင်ရွက်စရာတွေထပ်တိုးသွားစေမှာဖြစ်ပါတယ
်။ Time Magazine ရဲ့ Person of the Year အဖြစ်သတ်မှတ်ခံရတဲ့ဆွီဒင်နိုင်ငံကမိန်ကလေး Greta Thunberg နဲ့အတူအရှိတောင်အာရှကသဘောဝဘဝချင်းထိန်းသိမ်းရေးလှုပ်ရှားသူလူငယ်တွေဟာကမ္ဘာနိုင်ငံတွေကရာသီဥတုဖောက်ပြန်မှုကိုအရေးပေါ်အခြေအနေအဖြစ်အလေးမထားကြတဲ့အပေါ်စိုးရိမ်နေကြပါတယ်။စပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပတဲ့ဒီကမ္ဘာရာသီဥတုထိန်းသိမ်းရေးဆိုင်ရာကုလသမဂ္ဂညီလာခံ COP22 မှာအငင်းခုံဖြစ်ကြပြီးရာသီဥတုဆိုင်ရာ2020စီမံချက်တစ်ခုရဖို့သဘောတူညီချက်မရဘဲပြီးဆုံးသွားတဲ့အပေါ်သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကအပြစ်တင်နေကြပါတယ်။ဒီညီလာခံကြီးမှာကမ္ဘာကြီးပူနွေးလာတာကိုဘယ်လိုတိုက်ဖြတ်ကြမလဲဆိုတာနဲ့ထိခိုက်ပျက်စီးမှုတွေအတွက်ရန်မုံငွေဘယ်လိုထည့်ဝင်ကြမလဲဆိုတဲ့အပေါ်အကြီးအကျယ်သဘောထားကွဲခဲ့ကြတာပါ။အရှိတောင်အာရှနိုင်ငံအစိုးရတွေကတော့ထောက်ပံ့မဲ့ရန်ပုံငွေကိုမျှော်လင့်နေကြပြီးဒီအစိုးရတွေအနေနဲ့ကာဗွန်ဓာတ်ငွေကိုပို့ပြီးလျှော့ချရေးမှာဂတိပေးဖို့လိုတယ်လို့ပြောပါတယ်။အာရှမှာရာသီဥတုဖောက်ပြန်တဲ့ဆိုးကျိုးတွေကိုခံနေရတာကြောင့်အစိုးရတွေကိုယ်တိုင်ကမဖြစ်မနေအကောင့်ထဲဖော်ရမယ့်လုပ်ငန်းအစီအစဉ်တွေမတင်ပြတဲ့အပေါ်မှာလည်းပတ်ဝန်းကျင်ရေးလှုပ်ရှားသူတွေစိတ်ပျက်ခဲ့ကြပါတယ်။အာရှထဲမှာတော့တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတို့ဟာဖန်လုံငွေဓာတ်ငွေအများဆုံးထုတ်တဲ့အထက်မှာပါကြပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရင်းနဲ့ပတ်သက်ပြီးနိုင်ငံရေးအရာသဘောတူညီချက်မရှိတာနဲ့အတူပဲအမေရိကန်ပြည်ထောင်စုအတွင်းတင်းကနေနေကသတင်းအစီအစဉ်ဆွေးနွေးပွဲတွေမှာတော့သမ္မတထရန့်အပေါ်တရားစွဲဆိုရင်းနဲ့ပတ်သက်ပြီးမကြေလည်မှုတွေပေါ်ထွက်နေပါတယ်။ Republican သမ္မတထရန့်ကိုတရားစွဲဆိုနိုင်ဖို့ Democrat ကြီးစုတဲ့အောက်လွှတ်တော်ကဒီသတင်းပါအတွင်းမှာသတ်မှတ်ထားတာပါ။ ဒါပေမဲ့လည်းနောက်လာတဲ့ကျင့်ပါမဲ့ Republican ကြီးဆိုတဲ့အထက်လွှတ်တော်စစ်ဆေးမှုမှာသမ္မတကိုပြစ်မှုထင်ရှားကြောင်းဆုံးဖြတ်ပြီးရာထူးကဖယ်ရှားရေးကတော့မသေးကြပါဘူး။သမ္မတထရန့်အပေါ်တရားစွဲဆိုရေးစွဲချက်နှစ်ခုကိုအောက်လွှတ်တော်တရားရေးကော်မတီကအတည်ပြုပြီးနောက်နှစ်ရက်အကြာမှလုပ်တဲ့ ABC ရုပ်သံရဲ့ This Week အစီအစဉ်မှာအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျာရိုနက်လာကအောက်လွှတ်တော်အတွင်ထမ်းရမယ့်တာဝန်ကိုကျေပွန်အောင်ဆောင်ရွက်မယ်လို့ပြောဆိုသွားပါတယ်။သမ္မတထရန့်ကိုတရားစွဲဆိုရေးစွဲချက်နှစ်ခုကိုတရားရေးကော်မတီကအတည်ပြုပြီးအောက်လွှတ်တော်တစ်ခုလုံးထံကိုလည်းပို့ဆောင်ထားပြီးဖြစ်ပြီးလာမယ့်ဗုဒ္ဓဟူးနေ့မှာမဲခွဲနိုင်ခြေရှိနေပါတယ်။ ABC ရုပ်သံရဲ့ဒီဆွေးနွေးပွဲအတွင်မှာပဲအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌလွှတ်တော်အမအဒန်ရှရစ်ကလည်းသမ္မတထရန့်ဘက်ကတာဝန်ခံမှုတာဝန်ယူမှုရှိလာစေရေးအတွက် Republican တွေဘက်ကဘာကြောင့်မလုပ်တလဲဆိုပြီးမေးခွန်းထုတ်ပါတယ်။အဲ့ဒီရုပ်သံအစီအစဉ်မှာပဲ Republican အထက်လွှတ်တော်အမတ် Ted Cruz ကတော့လွှတ်တော်အမတ် Ned La နဲ့ Shrip တို့ကသမ္မတ Trump ကိုတစ်ဖက်သက်တိုက်ခိုက်နေတာဖြစ်ကြောင်းသမ္မတ Trump ဘက်ကပြစ်မှုကျွလွန်နဲ့အထောက်အထားမရှိဘူးလို့တုံ့ပြန်သွားပါတယ်။
အာဖဂန်နစ္စတန်မှာရှိတဲ့ထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းတော့မယ်လို့တနင်္ဂနွေနေ့မှာအာဖဂန်အာဏာပိုင်တွေအတိအပြုပြောဆိုလိုက်ပြီးဒါဟာနှစ်နိုင်ငံအပြန်အလှန်သဘောတူညီချက်အရလှုပ်ဆောင်တာဖြစ်တယ်လို့ဆိုပါတယ်တပ်တွေပြန်လဲရုပ်သိမ်းရေးလုပ်ငန်းစဉ်ကိုလာမယ့်3လအတွင်းလှုပ်ဆောင်သွားဖို့ရှိတယ်လို့ကဗူးမြို့မှာရှိတဲ့သတင်းရင်းမြစ်တွေက VOA ကိုပြောကြားပေမဲ့လက်တော်အစိုးရတာဝန်ရှိသူတွေကိုဆက်ွယ်အတိအပြုလို့မရသေးပါဘူးအာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်4,000လောက်ပြန်လဲရုပ်သိမ်းလျှော့ချသွားရေးအစီအစဉ်ကိုဒီသတင်းပတ်မကုန်ခင်တက်နိုင်သမျှအစောဆုံးကြေညာသွားဖို့သမ္မတထရန့်အစိုးရကရည်ရွယ်ထားကြောင်းစနေနေ့ထုတ်အမေရိကန်သတင်းတွေမှာရေးပါတယ်။ဒီအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင် 13,000 လောက်ရှိပြီးအဲ့ဒီတည်းက 4,000 ကိုအရင်ဆုံးပြန်ရုပ်သိမ်းဖို့မူအားဖြင့်သဘောတူညီခဲ့ကြတာဖြစ်ပါတယ်။
အမေရိကန်သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရရတာဖြစ်ပါတယ်။မြန်မာငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်လေးဘွဲကကိုယ်စားလှယ်တွေတရုတ်နိုင်ငံယူနန်ပြည်နယ်ကူမဲမှာဒီဇင်ဘာလ15ရက်နေ့တနင်္ဂနွေနေ့ကအလို့သဘောဆွေးနွေးချမယ်လို့ကချင်လက်နက်ကိုင်တပ်ပြောခွင့်ရတူကိုကိုကပီသတင်းတွေကဖော်ပြကြပါတယ်။အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲကြားတရုတ်နိုင်ငံထက်အလို့သဘောတွေ့ဆုံဖို့တွားရောက်နေတဲ့အကြောင်းမြန်မာအစိုးရငြိမ်းချမ်းရေးအကျိုးဆောင်တဦးကလည်း VOA ကိုပြောဆိုထားတာပါ။ကချင်လွမြောက်ရေးအဖွဲ့ KIO, KIA, ရခိုင်တပ်တော် ULAAA, ကိုကန့်တပ်ဖြစ်တဲ့မြန်မာအမျိုးသားများဒီမိုကရက်တစ်တပ်ပေါင်းစု MNDAA နဲ့တောင်ပလောင်တပ် PSLF, TNLA တို့နဲ့တွေ့ဆုံဆွေးနွေးကြဖို့ဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေပြင်းထန်နေဆဲဖြစ်သလိုရှမ်းပြည်မြောက်ပိုင်းမှာလည်းစီးရဲတင်းမာမှုကမပြီးပြတ်သေးချိန်မှာအခုလိုဆွေးနွေးမှုထွက်လာတာပါနှစ်ဖက်ဆွေးနွေးပွဲနဲ့ပတ်သက်လို့ရောဘာတွေဆွေးနွေးကြမလဲဆိုတဲ့အသေးစိတ်ကိုရောဘယ်ဘက်ကမှအတိအကျသတင်းထုတ်ပြန်ထားတာတော့မရှိပါဘူ
းကဘာဘဝဒုက္ခသည်အားလုံးရဲ့သုံးပုံနှစ်ပုံကျော်ဟာအဓိကနိုင်ငံကြီး၅ခုကနေထွက်လာကြသူတွေဖြစ်ပြီးမြန်မာနိုင်ငံကနေ1.3%စီးရီးယားကနေ6.9%အာဖဂန်နစ္စတန်က2.9%တောင်ဆူဒန်က2.3%နဲ့ဆိုမာလီယာက9%ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်။နောက်ဆုံးရရှိတဲ့စင်းနေအရာဒုတိယနိုင်ငံဟာဒုက္ခသည်အများဆုံးလက်ခံတဲ့တိုင်းပြည်ဖြစ်ပြီး3.9%ကိုလက်ခံထားတဲ့အထက်မှာတော့အများဆုံးကစီးရီးယားကနေထွက်ပြေးလာသူတွေဖြစ်ပါတယ်။အစိုးရကိုယ်စားလှယ်တွေပါဝင်စီးပွားရေးခေါင်းဆောင်တွေလူထုအခြေပြုအဖွဲ့အစည်းလူသားချင်းစာနာမှုအဖွဲ့တွေကကိုယ်စားလှယ်စုစုပေါင်း2000လောက်ဟာဂျနီဗာမြို့မှာစုဝေးရောက်ရှိနေပြီးပထမဆုံးအကြိမ်ဖြစ်ကျင်းပမဲ့ကမ္ဘာဒုက္ခသည်များဆိုင်ရာညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။ဒီဇင်ဘာ16ကနေ18ထိ3ရက်ကြာကျင်းပသွားမယ့်ညီလာခံကိုတနင်္လာဒီကနေ့မှာစာဖွင့်မှာဖြစ်ပါတယ်။ဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့နိုင်ငံတွေကိုရေရှည်မှာဘယ်လိုကူညီသွားကြမလဲဆိုတဲ့နည်းလမ်းတွေကိုရှာကြမှာပါ။ကမ္ဘာတစ်လွှာကပြည်သူတန်း 80ကျော်ဟာပြည်တွင်းစစ်အခြားပဋိပက္ခနဲ့ညှဉ်းပန်းမှုတွေကြောင့်နေရစွန့်ခွာလာကြပြီးအဲ့ဒီထက်က25သန်းကတော့ဒုက္ခသည်တွေဖြစ်လာကြပါတယ်
အိန္ဒိယအစိုးရရဲ့အငင်းပွားပွဲနိုင်ငံသားဖြစ်မှုဆရာဥပဒေကိုစန့်ကျင်ကြတဲ့နယူးဒေလီကဆန္ဒပြပွဲတွေကတင်းငင်ွေနေမှာတော့အကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပါတယ်။တက္ကသိုလ်တစ်ခုထဲကိုရဲတွေကဝင်ရောက်ပြီးကျောင်းသားတွေရဲ့ဆန္ဒပြပွဲကိုမျက်ရည်ရိုပုံးနဲ့ဖြိုခွဲခဲ့တာပါ။တက္ကသိုလ်ရဲ့စာကြည့်တိုက်ထဲကိုရဲတွေကမျက်ရည်ရိုပုံးတွေပြစ်သွင်းခဲ့ပြီးကျောင်းသားတွေကိုလည်းနံပါတ်ထုတ်တင်နဲ့ရိုက်နှက်တယ်။ရိုက်နှက်ခဲ့ကြောင်းအဲ့ဒီနောက်တက္ကသိုလ်အဝင်အထွက်ဂိတ်တွေအလုံးကိုပိတ်လိုက်တယ်လို့ဂျမေးမလီယာအစ္စလာမီတက္ကသိုလ်ကကျောင်းသားတွေကပြောပါတယ်။အနည်းဆုံးကျောင်းသား2000လောက်လက်ရှိဒေးလီစေယုံတစ်ခုမှာကုသမှုခံယူနေကြရပါတယ်။ကျောင်းသားစေယုံရေးမှုတွေကတော့အကြမ်းဖက်မှုတွေအတွက်အပြင်လူတွေကိုအပြစ်ဖို့ထားပါတယ်။သူတို့အနေနဲ့တော့ငြင်းချမ်းနဲ့အကြမ်းမဖက်တဲ့ဆန္ဒပြပွဲတွေကိုသာထောက်ခံတယ်လို့ကြေညာချက်မှာပြောဆိုထားပါတယ်။တနင်္ဂနွေနေ့အစောပိုင်းမှာတော့ညူဒေလီမှာဘတ်စကား3စီးမိရှုခံရပြီးအခင်းဖြစ်ပွားမှုအတွင်တပ်ဖွဲ့ဝင်6ဦးဒဏ်ရာရကြောင်းလဲရဲတပ်ဖွဲ့ကပြောပါတယ်။အကြမ်းဖက်ဆန္ဒပြမှုတွေကြောင့်ဒေလီကမြောက်ယထာဘူရာယုံအနည်းဆုံး15ခုကိုတနင်္ဂနွေနေ့ကပိတ်ခဲ့ရပါတယ်။အိန္ဒိယရဲ့အရှေ့မြောက်ပိုင်းပြည်နယ်အာဆမ်မှာဒေသတွင်းတရားမဝင်နေထိုင်နေကြတဲ့တောင်းနဲ့ချီတဲ့ဟိန္ဒူရွှေပြောင်းတွေကိုအခုဥပဒေသစ်အရနိုင်ငံသားပေးမဲ့အရေးစိုးရိမ်ခြင်းနဲ့ဆန္ဒဆက်ပြနေချိန်မှာပဲမြို့တော်ဒေးလီမှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါပြီးခဲ့တဲ့သတင်းပတ်တွေအတွင်းအတည်ပြုခဲ့တဲ့ဥပဒေဟာဆိုရင်အိန္ဒိယနိုင်ငံသားဖြစ်ရေးအတွက်ကိုယ်ကိုယ်ယုံကြည်မှုကသတ်မှတ်ချက်တစ်ခုအဖြစ်ပထမဆုံးစတင်လိုက်တာလည်းဖြစ်ပါတယ်
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမန္တနာအိုကျွန်းမှာတနင်္ဂနွေနေ့က 6.8 ပြင်းအားရှိတဲ့ငလျင်လှုပ်ခတ်သွားတယ်လို့ဘူမိဗေဒပညာရှင်တွေကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကလည်းဒီနေရာမှာပဲလူအသေးပြောက်ရှိတဲ့ငလျင်တွေလှုပ်ခတ်ခဲ့တာပါ။အခုဒီကြိမ်လှုပ်ခတ်မှုကြောင့်အပျက်စီးတွေရှိမယ်လို့မျှော်လင့်ရကြောင်းဖိလစ်ပိုင်ပြည်တော်နဲ့ငလျင်စောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ဒါပေမဲ့ဆူနာမီဖြစ်လာမယ့်အန္တရာယ်တော့မတွေ့ရသေးဘူးလို့အမေရိကန်ဘူမိလေ့လာရေးဌာနကဆိုပါတယ်။ဖိလစ်ပိုင်မှာငလျင်တွေမကြာခဏလှုပ်လေရှိတာပါဂျပန်ကနေအရှေ့တောင်အာရှနိုင်ငံတွေအထိပစိဖိတ်သမုဒ္ဒရာထဲ Ring of Fire လို့ခေါ်တဲ့ငလျင်ကြောရှိတာကြောင့်အခုလိုလှုပ်ခတ်နေရတာလည်းဖြစ်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်အပြင်ကဆက်ယုံတစ်ခုမှာမီးလောင်ကျွမ်းမှုအတွင်းအ ਨੇ ဆုံးလူ10ဦးသေဆုံးခဲ့ရတယ်လို့အာနာပိုင်တို့ကတင်းင်းကနေနေမှာပြောပါတယ်ဒါဟာဆိုရင်၄ရက်တာကာလအတွင်းဒုတိယမြောက်အသေးအပြောက်အများဆုံးဆက်ယုံမီးလောင်မှုဖြစ်ပါတယ်ဂါဇီပါဆက်ယုံရက်ွက်အတွင်းကပန်ကာအသေးတွေထုတ်တဲ့ဆက်ယုံမှာတင်းင်းကနေနေညနေပိုင်းမီးလောင်ခဲ့တာဖြစ်ပြီးမီးသတ်သမားတွေက2နာရီခွဲကြာမီးငြိမ်းတက်ခဲ့ရပါတယ်ပျက်စီးနေတဲ့အဆောက်အုံတွေကသေဆုံးသူရုပ်အလောင်း10ခုကိုရှာပွေတွေ့ရှိထားပြီးနောက်ထပ်သေဆုံးပျောက်ဆုံးမှုတွေကိုထပ်ပြီးရှာပွေနေတယ်လို့မိသက်ဌာနပြောခွင့်ရက AFP သတင်းအေဂျင်စီကိုပြောဆိုထားပါတယ
်မတ်တင်ကီထိုင်းနဲ့ကုညံဝင်းအောင်တို့ကသတင်းတွေကိုတင်ဆက်သွားတာပါထိုင်းနိုင်ငံတောင်ပိုင်းရာဘာချန်တခုမှာလုတ်ကင်နေတဲ့မြန်မာအလုသမားတွေကိုအလုရှင်ရဲ့မြေးဖြစ်သူကဒီဇင်ဘာလ10ရက်နေ့ကအကြောင်းပြချက်မရှိဘဲတနက်နဲ့လိုက်လံပစ်ခတ်ခဲ့တယ်လို့ဓာတ်နယ်လေလိုက်ပြီးထိုးခဲ့တာကြောင့်မြန်မာအလုသမား3ဦးဒဏ်ရာရခဲ့ပြီးတဦးကတော့ဆေးရုံမှာသေဆုံးသွားခဲ့ကြောင်း VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံဖန်ငါခရိုင်ကုန်စည်ကြေးရွာအမှတ်9ကရာဘာချန်မှာအလုလုနေတဲ့အလုသမားတွေဟာအဆောင်မှာအိတ်နေကြတဲ့အချိန်အလုရှင်ရဲ့မြေးဖြစ်သူကမြန်မာနိုင်ငံသားရာဘာအလုသားတွေကိုဝင်ရောက်ပစ်ခတ်ခဲ့ပြီးဓားနဲ့လိုက်ထိုးခဲ့တာကြောင့်မြန်မာနိုင်ငံသား3ဦးပြင်းထန်တဲ့ဒဏ်ရာရသွားခဲ့တာပါအဲ့ဒီထဲကမျက်နှာကိုတနက်နဲ့ပစ်ခတ်ခံရတဲ့မြန်မာအလုသမား2ဦးသေဆုံးသွားခဲ့ကြောင်းဖန်ကားချေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပါတယ်
ဒီကအနေနဲ့ဆင်းပါတော့အစတတရားသွားဆင်းပါတော့
ဟ
ုတ်ကဲ့နည်းနည်းတော့ဟောပါကိုရှိတန်းလို့ခေါ်ကိုရှိတန်းဒါနဲ့ပုံငယ်လို့ခေါ်ကြတယ
်တနက်နဲ့ပြစ်ခတ်ခံရတဲ့အလုသမားတွေနေထိုင်ရနေရာတွေမှာတော့ရာဘာချန်6ခုရှိပြီးအဲ့ဒီထဲကမြန်မာလူသမား14ဦးဟာတနက်နဲ့ပြစ်ခတ်သွားတဲ့သူကိုဖမ်းမမိသေးတာကြောင့်စိုးရိမ်မှုတွေနဲ့ခြံနေရဲမှာမနေရဲပဲတိမ်းရှောင်နေကြရတယ်လို့ဆိုပါတယ
်ဒီလိုလူကတို့လိုပဲရာဘာချန်လောက်သားအဲ့ဒါမှခြံဝင်းခြံရအလိုဝဲဆက်ပြီးကပ်ပြီးတော့နေကြတာဒီဖန်ပိုင်ချင်းခြံဝင်း6ခုခံပိုင်ချင်း6ခုမှာအမှန်တော့ဒီမှာ14ယောက်ရှိတယ်။ဒါနဲ့ဘုကလောက်ဒီမှာလေးကတော့ထပ်ပြင်းနေကြပြည်ပြည်ဆိုတာပါပေါ့ ဟိုပြန်မလာရဲလို့ပြောနေရတယ်ဆိုတော့အဲ့ဒီစစ်တွေကတော့ပြန်ဆံမိတယ်မိလို့ပြန်နေပါရဲ။ဟိုကတော့ဒါကဖမ်းမိတယ်ဆိုတော့ပြန်ဆောင်းညင်မှရှိတယ်ပုံမှန်ပဲတောင်းကအနေနဲ့ရေလို့ရှင်ရတယ်မနေတိုင်းဆိုတော့ဟိုအချိန်နဲ့တော့အလိုဖြစ်နေမှာ
အသက်50အရွယ်ဦးလိုင်ဝင်းကတော့ဒီဇင်ဘာလ15ရက်နေ့မှာဆေးရုံကဆင်းလာခဲ့ပြီးဒဏ်ရာကတက်တာလာတဲ့မြန်မာလူသမားတွေကတော့အဲ့ဒီရာဘာတော်ထဲမှာပဲဆက်ပြီးအလုပ်လုပ်ရအောင်မှာမို့အမှုဖွင့်ရင်သူတို့ကိုရန်ညှိုးထားမှာကိုစိုးရိမ်ကြောင်းကိုလည်းပြောပြခဲ့တယ်လို့ဆိုပါတယ်အခုတနက်နဲ့ပြစ်ခတ်ခံရတဲ့အလုပ်သမားတွေဟာတရားဝင်အထောက်အထားဆက်ရွက်စာတမ်းများရှိကြတဲ့အလုပ်သမားတွေဖြစ်ကြပါတယ်ရှင
် VOA ရဲ့ထိုင်းနိုင်ငံဆိုင်ရာသတင်းတောက်မတ်အေးမှာပါရှင်တနင်္လာနေ့နဲ့ခင်ဗျူရီမြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်။အခုတော့မြန်မာရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါ။နိုင်ငံတိုးတက်ရေးအတွက်အခက်အခဲတွေကြားကဖောက်ထွက်နိုင်ဖို့ဆိုတာမျိုးဆက်သစ်လူငယ်တွေပေါ်အများကြီးမူတည်နေပါတယ်လို့ကုလသမဂ္ဂကချီးမြှင့်တဲ့စင်ဆက်မပြတ်ဖွံ့ဖြိုးရေးဦးဆောင်တီထွင်သူဆူရရှိခဲ့တဲ့ကိုဇော်ရဲနောင်ကပြောပါတယ်။ကိုကျော်ကျော်သိန်းကနေပြီးတော့ဒီဆူရရှိစဉ်မှာကုလသမဂ္ဂရဲ့ဒီနယူးယောက်မြို့မှာတွားရောက်ပြီးတော့တွေ့ဆုံမေးမြန်းထားပါတယ်ရှင
်။တော့ကိုဇော်ရဲနောင်ကနေပြည်တော်ရောက်တဲ့ကုမန်ကြီးရှိနေနှစ်ယောက်ရွှေတော်ညူကြီးကိုမြင်နေတဲ့2019ခုနှစ်မှာစပြီးတော့ဒီထောင်နေပြီးတဲ့အခါကျတော့ဒီကြက်မွေးမြူကြီးပေါ့ကြက်မွေးမြူကြီးလုပ်ငန်းကဘလို့ကြက်မွေးမြူလုပ်ငန်းဆိုတော့ကိုဇော်ရဲနောင်ရှေ့မှာကျွန်တော်ရှင်းပြပါပါဆိုတော့ဒီရွှေတောင်ညိုကြီးကုမ္ပဏီလီမိတက်ကိုစထောင်ပြီးတော့ဒီလိုကြက်မွေးမြူလုပ်ငန်းအမျိုးအစားကိုစလုပ်ဖို့ဘယ်လိုစိတ်ကူးရခဲ့တာလဲ
အဓိကတော့ကိုဒီလိုကျွန်တော်တာလေး6လရွယ်ပေါ့လေ6လရွယ်မှာဒီ nutrition consultant ပေါ့ဆောင်ဝင်ရနေပြီးတော့မှဒီတသားကိုကျုပ်ကျွေးဖို့ဆိုပြီးမှာပါတယ
်
မှာတဲ့ခါမှာကျွန်တော်ကကျုပ်ကိုကျွေးတယ်ကျွေးတဲ့ခါတိုင်းမှာအဲ့ကျုပ်ကတသားလေးစားဖို့မသင့်တဲ့ကျုပ်ဆိုတော့သိသွားတယ်3လလောက်နေတော့မှကျွန်တော်သိသွားတာဆိုတော့သိသွားတဲ့ခါမှာကျွန်တော်ဘာဖြစ်လဲဆိုတော့ဟာဒီချိန်မှာကျွန်တော်အဖေတယောက်အနေနဲ့ကိုကိုပြည့်စည်ရလို့ကျွန်တော်ယူဆလိုက်တယ်ယူဆလိုက်တာနဲ့ကျွန်တော်ဘာလို့လဲကျွန်တော်အဲ့ဒီမှာကြက်မွေးမယ်ဆိုစိတ်စိတ်ကူးဖြစ်တယ်ဒါပေမဲ့ကျွန်တော်မွေးတယ်ဟုတ်မွေးတဲ့တဲ့ချိန်မှာကျွန်တော်တငယ်ချင်းကိုမတူရှင်ရနေပြီးတော့မှဖုန်းဆက်တဲ့ချိန်နဲ့တိုက်ဆိုင်သွားတော့ကိုမန်ကြီးကကျွန်တော်တို့ကြက်မွေးကြအောင်ဆိုပြီးတော့စပြစ်တာကိုစပြစ်တဲ့ခါမှာလည်းကျွန်တော်ကဒီရိုးရိုးဒီလောင်နေမွေးတာမျိုးတော့လုံးချင်ဘူးကျွန်တော် free range ကြက်ပေါ့လေဒီ organic land ကိုသွားဖို့အတွက်အဓိကကတော့ကြက်တွေကိုထောင်မချထားချင
်
ကျွန်တော် animal ဟိုပေါ့တိရစ္ဆာန်နဲ့ပတ်သက်ညှိမနေစမှုမလုပ်ချင်ဘူးလုပ်ချင်တဲ့ခါကျတော့ကျွန်တော်ကမြေကြီးပေါ်မှာသူ့ရဲ့တဘာဝအတိုင်းတို့ကြောင်းပြီးမွေးတဲ့စနစ်ကိုကျွန်တော်စလုပ်မယ်ဆိုရင်ကျွန်တော်လည်းကုမ္ပဏီတိုင်းနေပြီးစခဲ့ပြတာပါခင
်ဒီလိုမျိုးလှလွတ်ကြောင်းပေါ့နော်လှလွတ်လက်တဘာဝနီးပါးပေါ့တဘာဝနီးပါးမွေးပြီးတော့မှဥဥစီတဲ့ကြက်တီကိုမွေးတာကစီးပွားဖြစ်ပေါ့မွေးတာအရင်တုန်းကအဲ့လိုမျိုးလောက်တည်းမရှိဘူးတင်တယ
်ဟုတ်ကျွန်တော်မှတ်သားပြီး
တော့ချန်နဲ့တော့ရှိမှာပေါ့နော
်ချန်ဒီလိုမျိုးအိမ်ဒီမှာမွေးကြတယ်တော့ရှိကြတယ
်
ဒါပေမဲ့ဒီလိုမျိုးစီးပွားဖြစ်ထုတ်ရလောက်အောင်လှလွတ်ကြောင်းစနစ်နဲ့မွေးတာမျိုးကျွန်တော်တို့ရှိမှာမရှိခဲ့ဘူးခင်ဗျဟုတ
်ကဲ့ဘလို့ဖြစ်ပြီးတော့ဒီလှလွတ်ကြောင်းကြက်မွေးမြူရေးကိုလုပ်မယ်ဆိုပြီးတော့ဒါကလုံးတင်တဲ့လုပ်ငန်းဆိုတာမျိုးဘာလို့စဉ်းစားနေသွားတာ
အဓိကတော့ကိုဟိုဒီကျွန်တော်တို့တမျိုးကြကြက်ဥတွေကတော့ဈေးထဲမှာရှိတယ်ဒါပေမဲ့သူ့မှာကောင်းတဲ့ချက်တွေရှိတယ်ဟိုအားနည်းချက်တွေလည်းရှိတယ်နောက်ပြီးနောက်တစ်ခုကကြတော့ကျွန်တော်ပါလဲဆိုတော့ကျွန်တော်လည်းဗုဒ္ဓဘာသာဖြစ်တဲ့ခါကျတော့ဒီကြက်တွေရဲ့ဒီကြက်တွေကိုတောင်ထဲမှာထည့်မထားခြင်းထည့်မထားကြတော့ကျွန်တော်မြေကြီးပေါ်မှာလှုပ်ချောင်းမွေးမယ်ဆိုကျွန်တော်စစဉ်းစားတာ
စလုပ်တဲ့အချိန်တွင်းမှာဆိုရင်ဒါအစ်စ်လည်းဖြစ်တယ်ဆိုတဲ့ခါကျတော့အခက်အခဲတွေ့ရမှာတေချာပါဘယ်လိုအခက်အခဲတွေအဓိကရင်ဆိုင်နေရလဲ
အခက်အခဲတွေကတော့ကိုအများကြီးပဲအများကြီးပဲဆိုမှာအပိုင်းခွဲတောင်ပြောလို့ရတယ်ဒါပေမဲ့ဥမာဆိုရင်ကျွန်တော်ကကြက်မွေးမြူကိုဒီလိုမျိုးအများကြီးလုပ်ခဲ့ဘူးတော့မဟုတ်ဘူးနောက်ပြီးတော့ဒီလှုပ်ချောင်း
ဆိုတော့ကျွန်တော်ကလည်းကြက်မွေးမြူတွေကြုံမရှိဘ
ူးတွေ့ကြုံမရှိဘူးကျွန်တော်မှဒီကိုမန်ဆိုလည်းအပျော်မွေးခဲ့တဲ့တလောက်ပဲရှိတာကျွန်တော်ဆိုလည်းမရှိဘူးမရှိတဲ့ခါမှာတော့ကျွန်တော်လုပ်တဲ့ဟာလည်းလမ်းအစ်စ်ဖြစ်နေအစ်စ်ဖြစ်တော့ကျွန်တော်မေးဆက်လို့လည်းတော်တော်နေတယ်တော်နေတဲ့ခါမှာကျွန်တော်ကအဲ့မှာဆက်ပြီးတော့ struggle ဆက်လုပ်ရတာအဲ့တော့ဘာဖြစ်လဲဆိုတော့မကုန်တဲ့ပတ်သက်နေအများကြီးကုန်တယ်ဒီလေးစားလောက်ပိုကုန်တဲ့ဟာမျိုးတွေလည်းဖြစ်ခဲ့ဘူးလေအဲ့လိုကြောင့်မြေနောက်တစ်ခါကျတော့ဘာလဲဆိုတော့ဒီ market ပေါ့ market ရှာတဲ့ခါမှာ product အတ္တကြီးထွက်လာတယ
်
အဲ့ product အတ္တကြီးကို
ဘယ်သွားရောက်
မလဲထွက်လာပြီနောက်ပြီးတော့ဒီဟာလေကုန်ကျစရိတ်ကလည်းများတယ်ကျွန်တော်ရှေ့မှာလည်းအမားတွေအများကြီးအစွမ်းစစ်များတယ်ဒီကုန်ကျစရိတ်များတဲ့ဒီ product ကြီးဘယ်လိုသွားရောက်မလဲဆိုတော့ market အခက်အခဲဆုံးမှာကြုံခဲ့တယ်အဲ့တော့ struggle အများကြီးလုပ်ခဲ့ရတာပေါ့
ဖောက်ခဲ့ရတာပေါ့နော်ဆိုတော့လုပ်ငန်းက2019ဆိုတော့ဒါတကယ့်ကိုလုပ်ငန်းအစ်စ်ဟိုဆိုရင်နှစ်နှစ်ပတ်ဝန်းကျင်ပေါ့နော်လုပ်ငန်းအစ်စ်ဆိုတော့အခုချိန်ထိလည်းပဲဒါအခက်အခဲတွေတော့ရှိနေဦးမယ်အခက်အခဲတွေနှဲသွားပြီလားအခုချိန်မှာတော့
ပြောရင်တော့အခက်အခဲတွေကဒီ production နဲ့ပတ်သက်တဲ့အခက်အခဲထုတ်လုပ်ရေးပိုင်းနဲ့ပတ်သက်တဲ့အခက်အခဲတွေတော့တဖြည်းဖြည်းတော့ကျွန်တော်တို့ control ထိန်းချုပ်လာနိုင်တယ်ပေါ့လေတခြား market နဲ့ပတ်သက်တဲ့အခက်အခဲတွေတော့ရှိသေးတယ
်အခုလက်ရှိအခြေအနေပေါ့လေစားလွတ်တာကနေပြီးတော့ကျုံရတဲ့အခက်အခဲကနေပြီးတော့အခုလက်ရှိနေတဲ့အထက်မှာဆိုရင်အကြီးအမားဆုံးရှိနေတဲ့အခက်အခဲလို့ပြောရင်
ဒီမှာဆုံးရင်ဆိုင်နေရတာလို့ပြောရပါရှိနေ
တယ်ဒီမှာဆုံးရင်ဆိုင်ရတဲ့ခက်ခဲကတော့ကျွန်တော်တို့ကကျွန်တော်နှစ်ယောက်ကဒီဝန်ထမ်းဘဝနေလာတာဝန်ထမ်းဘဝနေလာတော့ကျွန်တော်တို့ကငွေကအလုံးလောက်မရှိရှိတဲ့မိသားစုမှာရှိတဲ့မိသားနှစ်စုမှာရှိတဲ့ပတ်စံကိုပေါင်းပြီးတော့မှဒီချက်ကိုလုပ်ခဲ့ရလုပ်ခဲ့တော့မြေစုပါဆိုတော့မြေစုရင်အခုတော့မှကိုမန်သူချင်းရဲ့အကူရဲ့မြေကိုကိုဖိုးချူရဲ့မြေကိုကျွန်တော်ခဏယူပြီးလုပ်ခဲ့ရငါးပြီးတောင်းပြီးလုပ်ခဲ့ရတော့လေအဲ့လိုနဲ့စားခဲ့ရတော့ကျွန်တော်တို့မှအဓိကတော့ financial အခက်ခဲပဲပြီးတော့နောက်တစ်ခေါက်ကျတော့ဤပညာပိုင်းဆိုင်ရာအခက်ခဲပဲနောက်ပြီးဘလို့တော့ရောက်မှာစေခက်ခဲဒါပေမဲ့ကျွန်တော်တို့ကဘာဖြစ်သွားလဲဆိုတော့ကျွန်တော်တို့ခက်ခဲတဲ့ဟာအားလုံးကိုတာဝန်ယူပြီးတော့လေသမားကိုပြန်ပြီးတော့ကျွန်တော်တို့လေသမားတွေလည်းဒီပညာတွေပါပြန်ပေးပြီးပြန်လုပ်လို့ဖြစ်သွားတာပေါ့လေ
ဆိုတော့ငပူတော်မှာစတယ်အဲဒီကနေပြီးတော့အခုဆိုရင်ကျွန်တော်တည်ထားတာကဟလာရှမ်းပြည်နယ်မှာလုပ်နေပြီကရင်မှာစလုပ်နေပြီရန်ကုန်တိုင်းမှာပါနေပြီရန်ကုန်တိုင်းလုပ်နေပြီကျွန်တော်တို့လူတရာကျော်လောက်လူတရာနိဗ္ဗာန်လူတရာကျော်လောက်လုပ်နေပြီဆိုတော့သူတို့နဲ့ဒီလေသမားတွေနဲ့ဘယ်လိုလုပ်တယ်လဲတခါအမျိုးသမီးတွေကိုတော့ဘယ်လိုလုပ်ပေးတယ်အဲ့ဒီအပိုင်းလေးရှင်းပြပါဦ
းလေသမားတွေကျတော့အကိုကျွန်တော်ကဘယ်လိုလုပ်လဲဆိုတော့နံပါတ်1ကနိပညာပေးတယ်နိပညာဆိုတော့ဒီ organic farming ပေါ့လေဒီ free range ကိုဘယ်လိုဒီလွတ်ကြောင်းမွေးတဲ့စနစ်ကိုဘယ်လိုမွေးလဲဆိုတဲ့နည်းစနစ်တွေအားလုံးပေးတယ်အဲ့လိုပဲဒီလွတ်ကြောင်းမွေးတဲ့ချက်တွေကိုကျွေးဖို့အတွက်အစာတွေပေးပြောင်းနှမ်းနေဒါတွေကိုစနစ်တကျနဲ့ organic နည်းနဲ့ဘယ်လိုစိုက်မလဲဆိုတဲ့ဒီပညာတွေတုံ့ပြန်ပြီးတော့ပထမတစ်ချက်ကျွန်တော်ဒီပညာပံ့ပိုးပေးတယ်။နံပါတ်2ကကြတော့ဒီဟာလေးလုပ်ဖို့ဆိုရင်ပတ်စံလိုတယ်။အဲ့တော့ပတ်စံကိုကျွန်တော်ကတက်နိုင်တဲ့မြတ်ပံ့ပိုးပေးတယ်။financing support ပေးတယ်ပေါ့လေ။နောက်တတိယချက်ကကြတော့ပါလဲဆိုတော့ဒီဟာတွေထွက်လာပြီးဘယ်နာရောင်းမလဲဆိုလေသမားတွေမှာပြဿနာရှိတယ်။အဲ့တော့အဲ့ဒီလေသမားတွေရဲ့ပြဿနာဖြစ်တဲ့ဒီဈေးွက်မရှိတဲ့ပြဿနာကိုကျွန်တော်တာဝန်ယူပေးတယ်။ချုပ်ပြောမယ်ဆိုရင်တော့ကျွန်တော်ဒီဒီပညာကိုငွေကြေးအခက်ခဲကိုနောက်ပြီးတော့ market ဈေးွက်အခက်ခဲတွေအားလုံးကိုလေသမားတွေကဖြည့်ရှင်းပေးလိုက်တယ်။ဒါကတော့ဒီကျဲဦးထုတ်တဲ့လေသမားတွေနဲ့ဒီဟိုစိုက်ပျိုးရေးတယ်တမားတယ်စိုက်ပျိုးရေးတောင်သူတွေပေါ့လေနောက်တစ်ခါကျတော့အမျိုးသမီးတွေပေါ့ကျွန်တော်ကကျဲဦးဒီတွေကိုရန်ကုန်မြို့မှာရောင်းတဲ့ခါကျရင်ဒီတိုင်းမရောင်းဘဲနဲ့ကျွန်တော်ဝါချင်းလေးနဲ့တော့ရောင်းတယ်အဓိကကျတော့ဒီအမျိုးသမီး
ဝါချင်းလို့ဘာလို့စဉ်းစားရလဲဘာကြောင့်တခြားလို့ပလတ်စတစ်ဘူးလို့ဖော်ဘူးလို့ဘာလို့မစဉ်းစား
အဓိကတော့ကိုယ်ရဲ့ဟိုဟာဒီနေမှာရှိတဲ့အမျိုးသမီးတွေကအလုံးမရှိဘူ
း
အလုံးမရှိတဲ့ခါကျတော့ကျွန်တော်တို့အလုံးပေးနေတာ ਨੇ နေမှာလည်းအပေါ်ဆုံးကဘယ်နှကြီးဒီဝါတော့ကအမြဲနေရာတိုင်းမှာရှိတယ်အဲ့နဲ့ကျွန်တော်တို့ဝါချင်းလေးကိုစာစင်စားတာကျွန်တော်တို့လည်းတကယ်တကယ်ဝါချင်းမရက်တတ်ပါဘူးရက်တတ်တူကိုကိုမန်ဒိုရှင်းရနေပြီးတော့မှခေါ်လာပြီးတော့မှရွာလူတွေတင်ပြီးတယ်တင်ပြီးပြည့်ရက်တယ်အဲ့တော့ဝါချင်းလေးကလည်းကျွန်တော်တို့ရဲ့ဒီအောင်မြင်မှုတွေတခုပဲဥပမာဆိုရင်ဟိုအမျိုးသီးကျောက်ကချင်းတစ်ထောင်လောက်ကိုရက်နိုင်တယ်တချင်းကို450ရာ
ချင်းတစ်ထောင်ဆိုတော့
တစ်လောက်ကိုချင်းတစ်ထောင်လောက်ရက်နိုင်တယ်တချင်းတစ်လုံးကိုကျွန်တော်450ပြီးတော့တစ်လောက်ကိုသူတို့ရဲ့ပြန်ပြားဈေးဝင်ငွေက၄သိန်းကျော်ကျော်ရှိတယ်ဒါလည်းကျွန်တော်တို့ကကုန်စရာတခုဖြစ်လာတာပေါ့
သူတို့လည်းပြောတာပေါ့နော်
သူတို့လည်းပြောတာ
ရတယ်ဝင်ငွေလည်းရတယ
်ဟုတ်ကဲ့
ဆိုတော့လေသမားတွေနေနေတော့ဘယ်လိုအကျိုးမြတ်ရလဲ
လေသမားတွေနေကြတော့ဒီလေသမားမှာနှစ်ပိုင်းရှိတယ်ပေါ့လေမွေးမြူရေသမားနဲ့စိုက်ပျိုးသမားစိုက်ပျိုးသမားတွေကိုကြတော့ကျွန်တော်တို့ကဒီကျွန်တော်ရဲ့ကျက်စာအတွက်ဒီကျွန်တော်တို့ရဲ့ပြောတဲ့နည်းစနစ်တိုင်းဒီ organic နည်းစနစ်တိုင်းစိုက်ပေးပါအခုလို့စိုက်ပြီးတဲ့ဆိုရင်ကျွန်တော်တို့ဘလောက်ပေးမယ်အဲ့တော့လေသမားတွေဆိုရင်ပထမအဦးဆုံးနှစ်မှာတော့သူတို့ဒီဆက်စားခြင်းဆိုတော့ organic လက်မှတ်မရသေးဘူးဒါပေမဲ့ကျွန်တော်တို့သူတို့ target ဘယ်လိုပေးလိုက်လဲဆိုတော့၃နှစ်အတွင်းမှာခင်ဗျားတို့မိုင်းဆုံးတွေဒီပေါ့လေပထမတစ်နှစ်ပြီးရင်ပါပြီးမယ်ဒုတိယနှစ်မပြီးရင်ပါပြီးတတိယနှစ်ပြီးရင်တော့နောက်ဆုံး organic ဖြစ်သွားပါဘူးorganic ဆိုတဲ့ဘောလေတရထင်းနဲ့တရားရုံတမ်းမဖြစ်ဘူးအဖြစ်တော့ဒီလေသမားတွေကျွန်တော်ပါလို့ရတယ်ခင်ဗျားတို့၃နှစ်နေတော့ခင်ဗျားတို့ organic လက်မှတ်ရအောင်ကျွန်တော်လုပ်ပေးမယ်အဲ့တော့ဒီပထမနှစ်မှာဒုတိယနှစ်တတိယနှစ်တွေမှာခင်ဗျားတို့ကျွန်တော်ပြောရတဲ့အတိုင်းလုပ်တယ်ဆိုရင်ခင်ဗျားတို့ကျွန်တော်ဘယ်လောက်ရအောင်လို့ဘယ်လောက်ရအောင်လို့ပြီးသွားမယ်အဲ့လိုပဲဒီမွေးမြူသမားတွေပေါ့မွေးမြူသမားတွေဆိုတဲ့ကျွန်တော်တို့ရဲ့ဒီနေ့စဉ်လုပ်ရမယ့်လုပ်ငန်းစဉ်တွေရှိတယ်ဘာနဲ့မိုးလျံနေစပြီးတော့ချက်ချန်နေမှာဘာလုပ်ရမလဲညနောက်ဆုံး8ရက်ချိန်ဒီဘာလုပ်ရမလဲဆိုတော့ကျွန်တော်အားလုံးတင်ပေးထားတယ
်
အဲ့တင်ပေးထားတဲ့အတိုင်းသူတို့လုပ်တယ်ဆိုရင်ကျွန်တော်တို့ကဘယ်လောက်ကျုပ်တလုံးမှာဘလောက်တိုးပေးပါမယ်ဆိုတော့ကျွန်တော်ဂရီပေးထားတယ
်
။အဲဂရီတိုင်းမှန်ကိုရဲခါမှာကျုပ်ကကြတော့နေတိုင်းထွက်နေတာပြီးတော့သူတို့နေတိုင်းဝင်ကိုရတယ်။အဲ့တော့ပြောချင်တာကဒီလေသမားပဲဖြစ်ဖြစ်ဒီမွေးမြူသမားပဲဖြစ်ဖြစ်စိုက်ပျိုးသမားဖြစ်သူတို့ကပုံမှန်တက်ပို့တဲ့ပတ်စံကိုပို့ရလာတယ်။နောက်ပြီးတော့အာမခင်ကျက်ရှိတဲ့ market တခုသူတို့ရသွားတယ်ပေါ့
။ organic ဖြစ်ပါတယ်လို့ကိုဇော်ရင်တော့ဘလောက်အာမခံနိုင်
ဒီကကကျွန်တော်မြန်မာနိုင်ငံမှာကဒီနားလည်မှုလွဲတာတခုရှိတယ
်အ
ဲ့ဒါကြတော့ဗာလဲဆိုတော့ဒီဓာတ်ရုပ်ပေတာမတုံးတာနဲ့ organic ဖြစ်တယ်ဆိုပြီးကျွန်တော်တို့မိဘတွေကအများစုပေါ့လေကျွန်တော်ပတ်ဝန်းကျင်မှာယုံကြည်ထားကြတယ်ဒါပေမဲ့တကယ်က organic ဆိုတာ anti ဟိုဒီ chemical မပါယုံနဲ့ organic ဖြစ်တာမဟုတ်ဘူး
ဓာတ်ရုပ်ပေစီမပါယုံနဲ့မဟုတ်
ဘူးဘာလို့ပေစီဖြစ်တာလဲမဟုတ်ဘူးသူကဘာလို့ရမလဲဆိုသူက process ပေါင်းများစွာရှိတယ်ဥပမာဆိုပါဆိုဒီချက်တွေကျူးတဲ့ဟာမှာပဲပြောင်းနှံအားလုံးဒီ organic လက်မှတ်ရပြီးသားပဲဖြစ်ရမယ် organic ရပြီးသားပြောင်းဖြစ်ရမယ် organic ရပြီဒါနှမ်းဖြစ်ရမယ
်
အဲ့မျိုးမြန်မာနိုင်ငံမှာမရှိတော့ကျွန်တော်တို့ကလည်းတရားထင်းတဲ့ organic ယူခဲ့တာမဟုတ်ဘူးလက်ရှိကျွန်တော်တို့ channel တွေအားလုံးတွေရထားတဲ့လက်မှတ်တွေ conversion to organic ပေါ့ဘာမှလို့ပြောရတော့ organic to ကူးပြောင်းစဲကာလအနေနဲ့ certificate ကိုကျွန်တော်ယူထားတာအဲ့တော့ကျွန်တော်တို့
ဒီ certificate ကဘယ်သူကထုတ်ပေးတာလဲ
Myanmar Organic Agriculture Group ဆိုတဲ့ group ကနေကျွန်တော်ထုတ်ပြပါတယ်။ဟု
တ်ကဲ့။
အဲ့တော့အဲ့ဒီ group ရဲ့ကျွန်တော် commitment ကျွန်တော်ရဲ့ commitment အရဆိုရင်3နှစ်နေတော့ဒီ full flat ပေါ့တရားခံလုပ်ဖြစ်တဲ့ organic ဖြစ်အောင်သွားရတယ်။အဲ့တော့အဲ့အဲ့ဒါကြောင့်လေဒီ Myanmar Organic Agriculture Group ကနှစ်တိုင်းနှစ်တိုင်းသူတို့ evaluate တန်လုပ်တယ်။သူကျွန်တော်ဘယ်လောက်တူတက်လာလဲဟုတ်တယ်။ဘယ်လောက်တူတက်လာလဲကျွန်တော်တို့ဘာလို့လဲသူတို့တော့ကျွန်တော်တို့ကြည့်ပြီးတယ်ခင်ဗျ။အဲ့လိုမျိုးနေကျွန်တော်တို့သွားရတာကို
။ဆိုတော့အခုလက်ရှိအခြေအနေကဒါကိုဇော်ရဲနောင်တို့ပြောနေတာက organic လုံးလုံးအပြည့်မဟုတ်ဘူးဆိုပေမဲ့အဲ့ဒီကိုသွားနေတယ
်ဟုတ်တယ်ကျွန်တော်တို့လက်ရှိမှာဆိုပြောနိုင်တာက90%လုံး organic တည်ထားပြီဒါပေမဲ့ကျွန်တော်တို့ကဒီစားသုံးသူဘောလေမမားရွေးဆိုတဲ့ခါကျတော့ကျွန်တော်ဘလို့ပြောပြီးကြောင်းလဲဆိုတော့လွတ်ကြောင်းကျဲဥဘောလေအင်းလေးတို့ပြောတယ် free range ကျဲဥလို့ပြောတယ်ကျွန
်
တော်တို့ရဲ့ဒီဘူးတွေတိုင်းမှာကျွန်တော်ကက်ဆမာကိုရောင်းတဲ့စားသုံးသူရောင်းတဲ့ဘူးတွေတိုင်းမှာကျွန်တော်က organic ကျဲဥလို့တလုံးမှမရတာဘူးဒါပေမဲ့ကျွန်တော်လွတ်ကြောင်းကျဲဥလို့ပဲကျွန်တော်သုံးထားတယ
်ဆိုတော့ဒီဥစ္စာကမွေးရတာလည်းပဲဟလာဟိုမြေရောဘာရောညာရောဆိုတော့ကုန်ကြစိတ်ပူများမှာအသေးချာပဲတခြားမွေးတဲ့နီးတွေနဲ့စားတယ်တခြားမွေးတာတခြားကြက်တွေမွေးပြီးတော့ဥဥတာနဲ့စားရင်အဲ့တော့ထုတ်လုပ်တဲ့ကုန်ကြစိတ်နဲ့ဈေးခွက်ကိုတင်ရဈေးခွက်မှာလည်းဒီကျဲဥကနေပူစေးကြည့်မယ်ဆိုတော့ဈေးခွက်မှာရောစိတ်ဝင်စားတဲ့လူစားသုံးသူလုံလောက်ရလား
လက်ရှိမှာကျတော့ကျွန်တော်တို့ရဲ့ဈေးခွက်ပုံစံဟိုပါပေါ့လေတိသက် market ပေါ့တိသက် market ပုံစံလေးပါတရှိကျွန်တော်တို့ထုတ်တဲ့နေရဲ့ပမာဏရဲ့ဝန်ထမ်းတွေရဲ့ customer ပမာဏညှာကြည့်ဖြစ်နေတယ်ကျွန်တော်တို့ကဟို customer လူတလောက်လည်းထုတ်ပြဖို့လူတယ် market ထဲမှာပြက်လို့မရအောင်အဲ့လိုပဲ market ကပူသွားရင်လည်းကျွန်တော်တို့ကရှုံးတယ်အဲ့တော့ကျွန်တော်ကဘာလုပ်ရလဲဆိုတော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့လက်ရှိ customer အရေးတွက်ရဲ့နောက်မှထပ်ထွက်လာမယ့် customer ကျကျွန်တော်အများနဲ့မှန်းပြီးတော့မှကျွန်တော်ကအဲ့လိုမျိုးရောင်းသွားတဲ့ပုံစံပဲရှိပါသေးတယ
်လက်ရှိခြေနေကနေပြီးတော့ရှေ့ကိုဒီထက်ပူပြီးတော့ချဲ့နိုင်မယ်ပူတိုးတက်နိုင်မယ်လာလာရောရှိလား
ရှိတယ်ခင်ဗျအဓိကကတော့ကျွန်တော်တို့ဒီဟာသုံးမယ်ဆိုရင်တော့ကုန်ကျစရိတ်ဒီအများကြီးရှိတာဆိုတော့ကျွန်တော် market ချချဲ့ဖို့ဆိုရင် marketing လုပ်ဖို့လိုတယ်ဒီဈေးကွက်ချက်ထွင်ရေးအတွက်ကုန်ကြစီတွေရှိနေတယ်နောက်ပြီးတော့ဒီ channel အများကြီးကိုအဲ့ဒီဈေးကွက်ကိုချဲ့လိုက်လို့ဈေးကွက်ကလိုက်လာရဲဆိုတဲ့ခါမှာကျွန်တော် channel ရ ready မရှိဘူးကျွန်တော်လယ်သမားတွေနဲ့ကျွန်တော်လုပ်ဆရာတွေအများကြီးရှိသေးတယ်လယ်သမားတွေဆိုတာသူတို့ကိုတွားရတယ်စီယုံရတယ်တခုချင်းလုပ်ရတယ်အဲ့တော့ဒါတွေအားလုံးအတွက်ဆိုကျွန်တော်အဓိကလိုတာတော့ဒီဘဏ္ဍာရေးဆိုင်ရာခက်ခဲပေါ့ကျွန်တော်ဒီဘဏ္ဍာရေးဆိုင်ရာခက်ခဲပြည်လေသွားတယ်ကျွန်တော်အများကြီးကျွန်တော်ရှိဦးစိတ်သွားတိုင်းကိုပါတော့လို့ရတာပေါ့ခင်ဗျာ
ဒီလိုမျိုးပေါ့နော်စမ်းသစ်တီထွင်ပြီးတော့ငကိုတော့ကမရှိသေးတဲ့ဟာမျိုးတီထွင်စမ်းသစ်ပြီးတော့ကိုယ်စောရင်းတော်လူငယ်တွေနဲ့လုံနိုင်တာကမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာတာရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုလို့ပြောမယ်ဆိုပြောလို့ရနိုင်သလား
ကျွန်တော်လည်းတစ်ခါလေးအလိုစဉ်းစားမိတယ်ဘာဖြစ်လို့လဲဆိုတော့ဟိုဒီချိန်မှာတင်မှုရကြလုံနေလို့ကတော့မလွယ်ဘူးမလွယ်တဲ့ခါကျတော့ကျွန်တော်တို့လူအသက်အရွယ်လူငယ်တွေကဘာဖြစ်လာလဲဆိုတော့အသစ်တွေတီထွင်ပြီးလုံလာကြတယ်ဟိုကော်ဖီကိုအသေးသေးတီထွင်လိုက်မလားငွေသီးကိုပုံစံအသေးပြောင်းလို့မလားတော်အဲ့လိုပုံစံပြောရင်တော့ရှိနေပြီးသားဟာတွေပဲကျွန်တော်ကျုပ်ဆိုရလဲအရင်ကနေရှိထားပြီးသားကျုပ်ကမှပုံစံပြောင်းပြီးလို့တော့ဒီလိုဖြစ်သွားတယ်ငွေသီးကိုလည်းပုံစံပြောင်းလိုက်တော့ပုံစံဆိုအဲ့တော့ဒီကာလအတွင်းမှာတော့ကျွန်တော်တို့ဒီလူငယ်တွေတည်းကမှနည်းနည်းလေးပုံစံပြောင်းပြီးတော့စုံထုတ်တဲ့ပုံစံထုတ်လိုက်တယ်ဆိုတော့အများကြီးတွေ့ရတယ်
ဆိုတော့ဒိုင်းမီကဒီထက်ပို့ပြီးတော့တိုးတက်ပြီးတော့ပြောင်းလဲမယ်ဆိုတော့ဆုပ်ယူပြီးတော့ပြောင်းတာမဟုတ်ဘူးတိုးတက်ပြီးပြောင်းလဲမယ်ဆိုရင်တရားတွေပို့ဖြစ်လာနိုင်တယ်လို့ပို့အကျိုးရှိလာနိုင်တယ်လို့ဆိုရင်တော့ပြောနိုင
်လားအဓိကတော့ကိုဟိုအခုအခက်ခဲတခုဖြစ်ပြီဆိုရင်အခက်ခဲထဲမှာဖောက်ထွက်တဲ့လူတွေရှိတယ်အဲ့ဖောက်ထွက်တဲ့လူတွေကသူခေပြောင်းလဲပြောင်းလဲတိုင်းမှာပေါ်လာတာပဲဆိုလိုတာကကျွန်တော်ဒီအချိန်မှာဟုတ်တယ်ဟိုအခက်ခဲတွေအများကြီးရှိတယ်အဲဒါပေမဲ့အဲ့အခက်ခဲတွေကြောင့်မှထွက်ပေါက်ကိုရှာတဲ့လူတွေရှိတယ်အဲ့ထွက်ပေါက်ရှာတဲ့လူတွေကတော့ကျွန်တော်မျက်စိတွေမှာမြင်တော့လူငယ်တွေများတယ
်ကျေးဇူးအများကြီးတင်ပါတယ်ကိုဆိုရင်တော့ကျေးဇူ
းတင်ပါတယ်ကျွန်တော်လည်းဒီလိုပြန်ပြန်ကျေးဇူးများတယ
်မြမရေးရဆွေးနွေးခန်းအစီအစဉ်ပါရှင်။ကျမတို့ပြီးခဲ့တဲ့သတင်းပတ်က ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနဲ့မြန်မာအမှုဂျာနာပွဲကိုကျမတို့ကြည့်ခဲ့ရပြီးရဲ့နောက်မှာဒီဂျာနာပွဲနဲ့ပတ်သက်ပြီးတော့ ICJ တရားသူကြီးတွေဘက်ကဆုံးဖြတ်ချက်အလားအလာဘယ်လိုရှိမလဲ။ဒီကနေ့ညရေဒီယိုနဲ့ရုပ်သံအစီအစဉ်မှာ ICJ တရားရုံးမှာလက်ထောက်ဥပဒေအရာရှိဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့အခုဒီနိုင်ငံတကာဥပဒေပညာရှင်တဦးနေဖြစ်တဲ့ Michael Becker နဲ့ Skype နဲ့ interview နောက်ဆုံးအပိုင်းကိုထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6:00ခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00အထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32ကီလိုဟတ်933ကလိုင်းဒိုမီတာ40ကီလိုဟတ်9483ညာလိုင်းဒိုမီတာ48ကီလိုဟတ်6153ညာလိုင်းလက်မီတာ190ကီလိုဟတ်1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်တခါမြန်မာပြည်ကပေးစာအစီအစဉ်နေရာမှာတော့2019နှစ်ကုန်အထူးအစီအစဉ်ကိုတင်ဆက်ဖို့ရှိတယ်ဆိုတာကိုကြိုတင်သိပေးခြင်းပါတယ်။အဲ့ဒီနောက်မှာတော့ထူးခြားစံပြကပ္ပသတင်းများအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာဖြစ်ပါတယ်။ ICJ ပြဿနာကြောင့်တက်မတော်ခေါင်းဆောင်တွေအတွေ့အခေါ်ပြောင်းလဲလာမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရရှင်။
လက်ရှိအခြေအားအစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့ကိုစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂမှလက်မှတ်ရေးထိုးထားတဲ့ဂျီနိုဆိုက်သဘောတူညီချက်ကိုချိုးဖောက်တယ်ဆိုပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အချိန်ဖြစ်ပါတယ်။အထူးသဖြင့်မြန်မာတပ်မတော်ကနေရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးလုံးတပ်ဖြတ်မှုတွေလုပ်ခဲ့တယ်ဆိုပြီးစွပ်စွဲထားတာပါ။ဒါကိုမြန်မာနိုင်ငံကိုစားနိုင်ငံရေးဝန်ကြီးလက်ဖြစ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ကနယ်သာလန်နိုင်ငံသဟိတ်ကိုသွားပြီးငားရမ်းထားတဲ့ရှင်းနေတဲ့နဲ့အတူအမှုကိုရင်ဆိုင်နေရခြင်းဖြစ်ပါတယ်။တမတော်ဘက်ကကျူးလွန်ခဲ့ပါတယ်ဆိုတဲ့အမှုအတွက်အစိုးရအဖွဲ့ခေါင်းဆောင်ကိုယ်တိုင်ဥဆောင်ပြီးသွားရောက်ရင်ဆိုင်နေရခြင်းတမတော်ဟာဂျီနိုဆိုက်အမှုကိုမကျူးလွန်ပါဘူးဆိုပြီးခုခံခြေပနေရခြင်းပြည်တွင်းမှာတမတော်စစ်ခေါင်းဆောင်တွေတမတော်ကိုစားလွှတ်တော်တွေရောက်နေတဲ့ကိုယ်စားလှယ်တွေကဘာတွေပြောဆိုပြုမူနေကြသလဲ။ICJ ပြဿနာကြောင့်တမတော်ခေါင်းဆောင်တွေရဲ့အတွေးခေါ်တွေပြောင်းလဲလာကြသလားအရင်တိုင်းရှိနေသေးပဲလားဆိုတာလေ့လာတင်ပြသွားပါမယ
်အခုဆိုရင်လွှတ်တော်ထဲမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD အမတ်တွေကတစ်ဖက်ပြည်ခိုင်ဖြိုးနဲ့တက်မတော်သားကိုယ်စားလှယ်တွေကတစ်ဖက်အပြင်းထန်ငင်းခုန်နေကြတဲ့အချိန်မှာ NLD ပါတီဘက်ကဖွဲ့စည်းပုံတစ်ခုလုံးကိုခြုံငုံသုံးသပ်ပြီးပြင်ဆင်ရေးလုပ်ငန်းတွေစတင်နေချိန်ပြည်ခိုင်ဖြိုးနဲ့တက်မတော်ကိုယ်စားလှယ်တွေဘက်ကဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်း5ခုအထိတင်လာပြီးအဲ့ဒီဥပဒေမူကြမ်းတွေကိုဘယ်လိုဆက်လုပ်ကြမလဲဆိုတဲ့ကိစ္စအကြီးအကျယ်အငင်းပွားနေကြတာဖြစ်ပါတယ်။ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကဒီဥပဒေမူကြမ်းတွေကိုလွှတ်တော်ရဲတင်ဆွေးနွေးမဲခွဲဆုံးဖြတ်စသဖြင့်လှုပ်ချနေကြပါတယ်။ NLD ဘက်ကတော့ဒီဥပဒေမူကြမ်းတွေကိုဖွဲ့စည်းပုံတစ်ခုလုံးကိုပြင်ဆင်ဖို့လုပ်ကင်နေတဲ့45ဦးကော်မတီလုပ်ငန်းစဉ်နဲ့ထည့်သွင်းဖို့ဆန္ဒရှိနေကြတာပါ။ဒီကိစ္စလွှတ်တော်ရင်မဲခွဲဆုံးဖြတ်တော့ပြည်ခိုင်ဖြိုးနဲ့တက်မတော်ကိုယ်စားလှယ်တွေတင်တဲ့ဥပဒေမူကြမ်းတွေအားလုံး45ဦးကော်မတီရဲ့လုပ်ငန်းစဉ်နဲ့ထည့်သွင်းဖို့ဆိုတဲ့အဖြစ်ထွက်ပေါ်လာပါတယ်။ဒီမှာဒီမဲ့တက်မတော်သားကိုယ်စားလှယ်တွေဘက်ကဒီမိုကရေစီအနိုင်ကျင့်တာဆိုတဲ့စကားလုံးမျိုးတွေအပါအဝင်ရှေ့ပိုင်းမြမသမိုင်းမှာဖြစ်ပျက်ခဲ့မှုတဲ့စစ်တပ်ကအာဏာသိမ်းတဲ့အဖြစ်မျိုးရောက်သွားနိုင်တယ်ဆိုတဲ့အထိတွယ်ဝိုက်ပြောဆိုတတိပေးတာရှိလာပါတယ်။ဒီဇင်ဘာ5ရက်နေ့ကကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာတီခိုင်ဖြိုးပါတီဝင်ကင်းပြည်နယ်အမှတ်5အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်တန်းနိုင်အပါအဝင်145ဦးတင်ပြထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးဥပဒေကြမ်းကော်မတီရဲ့အစီရင်ခံစာကိုဆွေးနွေးကြပါတယ်။အစီရင်ခံစာနဲ့ပတ်သက်ပြီးတက်မတော်သားကိုယ်စားလှယ်ဒုဗိုလ်မှူးကြီးမျိုးထွန်းအောင်ကလွှတ်တော်ရင်မဲခွဲဆုံးဖြတ်တာဟာဒီမိုကရေစီအနိုင်ကျင့်မှုဖြစ်တဲ့အကြောင်းအဲ့ဒီလိုလုပ်မယ်ဆိုရင်အန္တရာယ်ရှိလာနိုင်ကြောင်းပြောဆိုခဲ့ပါတယ်
။ဒါတွေမကသူကပါလီမန်ဒီမိုကရေစီခေတ်ကဝန်ကြီးချုပ်ဦးနုရဲ့လုံရက်တချို့ကိုထောက်ပြပြီးဒီလိုဝန်ကြီးချုပ်ဦးနုရဲ့မစင်မကျင်လှုပ်ဆောင်မှုအကျိုးရလဒ်တွေကြောင့်တိုင်းပြည်ချင်းနေတည်ငြိမ်မှုပြက်ပြားက1958ခုစက်တင်ဘာလ26ရက်နေ့တွင်တင်ပြပါစာနှင့်ဘုရုတ်ကြီးနေဝင်အားအာဏာထိန်းသိမ်းပေးနိုင်ပါရန် ညီနိုင်၍တိုင်းပြည်အချုပ်ချာအာဏာတည်တံ့ခိုင်မြဲစေရန်ထိမ့်သိမ်းဆောင်ရွက်စေခဲ့ရမှုကိုသတိပြုနိုင်ပါရန်တင်ပြအပ်ဆိုပြီးလွှတ်တော်တွင်ပြောဆိုခဲ့ပါသည်။အဓိပ္ပာယ်ကတော့လွှတ်တော်တွင်ကအငင်းပွားမှုတွေကစစ်အာဏာသိမ်းပွဲအထိရောက်ကောင်းရောက်သွားနိုင်တယ်ဆိုတာကိုတွေ့ဝဲပြီးသတိပေးခြင်းတဲ့သဘောပါပဲ။လွှတ်တော်တွင်တပ်မတော်သားကိုယ်စားလှယ်တယောက်ဟာသူပြောဆိုမဲ့အကြောင်းအရာအချက်လက်တွေကိုသူ့သဘောနဲ့သူပြောဆို권မရှိပါဘူး။သက်ဆိုင်ရာကြီးကြပ်သူအထက်အရာရှိတွေစီစစ်ပြီးနောက်မှသာတင်ပြ권ရတာမို့ဒီပြောဆိုမှုဟာတပ်မတော်ခေါင်းဆောင်တွေရဲ့သဘောထားလို့ကောက်ချက်ချနိုင်ပါတယ်
။အခုရပိုင်းအတွင်းတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းမေကွန်းတွေပြောပါတယ်။နိုဝင်ဘာလ29ရက်နေ့ကနိုင်ငံတော်ကာကွယ်ရေးတပ်ကသူမှပြောတဲ့သူ့မေကွန်းနဲ့မှလက်ရှိရွေးကောက်ခံအစိုးရကိုတိတ်သဘောမကျတဲ့အကြောင်းတွေ့ဝိုက်ပြီးပြောဆိုတာကြားကြရပါတယ်။သူကဒီမိုကရေစီခိုင်မာအားကောင်းရန်အတွက်တိုင်းပြည်တည်ငြိမ်အေးချမ်းရန်အုပ်ချုပ်သူများကောင်းရန်လူကြောင်းပါတီနိုင်ငံရေးများပါသောအုပ်ချုပ်မှုစနစ်မျိုးဖြစ်နေပါကအစင်မပြေကြောင်းဒီမိုကရေစီတွင်ရှင်ပြိုင်ဘက်အတိုက်ခံပါတီများရှိမည်ဖြစ်ကြောင်းပါတီနိုင်ငံရေးပါသောအုပ်ချုပ်ရေးဆောင်ရွက်ပါကအုပ်ချုပ်ရေးကိုအတိုက်ခံလုပ်မှာဖြစ်ကြောင်းအာဏာရပါတီကလည်းအာဏာရရှိရေးအာဏာတည်မြဲရေးကိုစ조사မိတာဖြစ်၍ညီတို့မျှသဟာစာတာမဖြစ်နိုင်ကြောင်းထို့ကြောင့်ဒီမိုကရေစီစနစ်တွင်တည်ငြိမ်အေးချမ်းရန်ညီညွတ်မျှတတဲ့အုပ်ချုပ်ရေးဖြစ်ရန်လိုကြောင်းဆိုပြီးထည့်သွင်းပြောဆိုခဲ့ပါတယ်။အလားတူဒီဇင်ဘာလ6ရက်နေ့မှာကျင်းပတဲ့ပြည်ဦးလွင်စစ်တပ်ကသူအပတ်စဉ်61ကျောင်းစင်းပွဲစစ်ရေးပြအခမ်းအနားမေကွန်းမှာလည်းမိမိတို့နိုင်ငံ၏တမိုင်းကြောင်းနိုင်ငံ၏ဖြစ်တည်မှုများအရာတက်မတော်အင်အားရှိမှတိုင်းပြည်အင်အားရှိမည်ဆိုသည့်စကားသည်မြည်သည့်ခေတ်အခါမဆိုအမြဲမှန်ကန်မှုရှိနေမည်ဖြစ်ကြောင်းပြောဆိုခဲ့ပြန်ပါတယ်။ဒါဟာအရင်စစ်အာဏာရှင်တွေခေတ်ကစောင်ပုတ်တစ်ခုဖြစ်ပြီးတက်မတော်ဟာတိုင်းပြည်တပြည်ရဲ့အစိတ်ပိုင်းဖြစ်နေတယ်ဆိုတာတိုင်းပြည်တိုးတက်ချမ်းသာကြွယ်ဝပါမှရေမြင့်ကြာတင်းဆိုသလိုတက်မတော်လည်းအင်အားရှိလာမယ်ဆိုတဲ့အတွေးအခေါ်မျိုးနဲ့ဆန့်ကျင်နေစေဖြစ်တာတွေ့ကြရပါတယ်
။မြန်မာတပ်မတော်နဲ့နှစ်ပေါင်း60ကျော်ကြာတိုက်ခိုက်ခဲ့ပြီးမှဒိုင်းပြည်လုံးအပြည့်အစာချုပ် NCA လက်မှတ်ထိုးခဲ့တဲ့ခင်ယူကရင်လက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးစောမှုတူစင်ဖိုးကမြန်မာနိုင်ငံမှာလက်နက်ကိုင်ပြိပခတ်တွေကြာရှည်ဖြစ်ပွားနေကြတာကိုအားလုံးနောင်တရကြပြီလို့သူယူဆကြောင်းပြောဆိုခဲ့ပါတယ်။ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းကနေကရင်ဒုက္ခသည်တွေနေထိုင်ဖို့အတွက်မြောက်ဦးဒီမြို့ကနေအိမ်တွေလွှဲပြောင်းပေးရပွဲမှာသူကအဲ့ဒီလိုပြောခဲ့တာပါ။တချို့နိုင်ငံရေးသမားတွေကလည်းတပ်မတော်ရဲ့လောက်ရတီကနေတစ်ဆယ်ပေါ်ပေါက်လာတဲ့ ICJ မှာတရားစွဲခံရမှုကိုဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ရင်ဆိုင်ဖြေရှင်းပေးနေတာကြောင့်အမျိုးသားညီညွတ်ရေးရည်ဖြစ်ပေါ်လာနိုင်တယ်လို့အကောင်းဘက်ကမြင်သူတွေလည်းရှိကြပါတယ်။ဒါပေမဲ့တကယ်လက်တွေ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့မိခွန်းတွေလွှတ်တော်တွေတပ်မတော်သားကိုယ်စားလှယ်တွေရဲ့ပြောဆိုပြုမှုပုံတွေကိုကြည့်ရင်လက်တလောဖြစ်ရတဲ့နဲ့ပတ်သက်ပြီးအတွေးခေါ်ဆိုင်ရာထူးခြားတဲ့ပြောင်းလဲမှုတစုံတရာမတွေ့မမြင်ရသေးပါကြောင်းတင်ပြလိုက်ရပါတယ်။
သူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်ကိုနားဆင်ကြရတာပါ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ကြပါတယ်အခုတော့မြန်မာပြည်ကပေးစာအစီအစဉ်နေရာမှာ2019နှစ်ကုန်အထူးစီစဉ်ဖြစ်ကျွန်တော်တို့မကြခင်မှာတင်ဆက်မှာဖြစ်ပါတယ်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာတင်ဆက်မယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါရစေ
။ Russian Film 2019ခုနှစ်ကစဖြစ်ခဲ့တဲ့ရခိုင်မျိုးပိုင်းအကြမ်းဖက်မှုတွေနောက်ပိုင်းတပ်မတော်ရဲ့နေမျိုးရှင်လင်းရေးစစ်ဆင်ရေးတွေမှာစစ်တီကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင့်ချိုးဖောက်မှုတွေရှိကြတာတွေနဲ့ပတ်သက်လို့စစ်တရားရုံးကနေပြီးတော့လက်ရှိဂူတာပြင်ကိစ္စစီရင်နေတယ်လို့ပဲမကြခင်မှာလည်းနောက်ထပ်စစ်ဆေးစီရင်မှုတွေရှိလာနိုင်တယ်လို့မြမအစိုးရခေါင်းဆောင်ဒေါက်တာဆန်းစုကြည်က ICJ နိုင်ငံတကာတရားရုံးမှာပြောခဲ့ပါတယ်။ဒါကြောင့်မလို့ဒီတပ်မတော်ရဲ့ဒီလိုမျိုးစစ်တရားရုံးတွေနဲ့ပတ်သက်လာလို့ရှိရင်တရားမျှတမှုတွေအတွက်ဘယ်လောက်ထိယုံကြည်အားကိုးအားထားနိုင်ပါသလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားမယ်ဆိုရင် VOA ကနေပြီးတော့ Daily Life Season လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်သရရှင်တွေကိုကြိုတင်ပါရစေခင်ဗျာ။
ကို တာညူစီစဉ်တင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့စောစောကမိတ်ဆက်ခဲ့တဲ့2019နှစ်ကုန်အထူးစီစဉ်ဖြစ်ဒီနှစ်အတွင်းရုံတင်ပြသခဲ့တဲ့ဟောလိဝုဒ်ရုပ်ရှင်တွေအတွက်သုံးသက်ချက်ကိုမအေးတနာကျော်ကတင်ဆက်ထားပါရရှင
်။ Everyone, Bonnie made a friend in class.
Oh, she's already making friends.
No, no, she literally made a new friend.
မကြာခင်ကဆုံးတော့မယ့်2019ခုနှစ်နှစ်ကုန်ချိန်မှာပြီးခဲ့တဲ့2019တစ်ခုလုံးဟောလိဝုဒ်ရုပ်ရှင်ဇာတ်ကားတွေမှာဘယ်ကားတွေအောင်လို့ရတယ်ကြည့်ကြရအောင်ပါနော်။ကိုမကြည့်ဖြစ်တဲ့ရုပ်ရှင်ကားတွေရှိရင်လည်းပြန်ပြီးကြည့်ချင်းကြည့်ရနိုင်အောင်ပါ။ပြီးခဲ့တဲ့2019ခုနှစ်ဟာ Disney ရုပ်ရှင်ထုတ်လို့ရတဲ့တကွာလုံးမှာရုံဝင်လူများတဲ့ကားတွေနဲ့အောင်မြင်မှုရတဲ့နှစ်လို့ပြောရပါမယ်။နိုင်ငံတကာမှာလူအားပေးအခံရဆုံးရုပ်ရှင်ကား၅ကားမှာ၄ကားက Disney ကထုတ်တာဖြစ်ပါတယ်။အဲ့ဒီထဲမှာAvengers Endgame ကရှေ့ဆုံးကရှိပြီးတော့တကွာလုံးရုံတင်ဝင်ငွေဒေါ်လာတန် 2,800 ရခဲ့တယ်လို့ Box Office Mojo website ကပြောပါတယ
် And never return.
အဲ့ဒီနောက်မှာတော့ Disney ရုပ်ရှင်ထုတ်လို့ရကပဲနာမည်တူနဲ့ကာတွန်းကားကိုပြန်ပြီးရိုက်ကူးတဲ့ The Lion King ရုပ်ရှင်ကားကတကွာလုံးကရုံတင်ဝင်ငွေဒေါ်လာတန် 1,600 ရခဲ့တာပါ
You must take your place in the circle of life
တတိယနေရာမှာတော့ Spider-Man Far From Home ပင်ကူလူသားရုပ်ရှင်ကားရှိပြီးတော့အခုချိန်ထိဆိုရင်တော့ရုံတင်ဝင်ငွေဒေါ်လာတန် 1,100 ကျော်ရထားပြီပါ
Oh my god Star Wars feel like I'm putting my friends in danger The world needs the next Iron Man.
Are you going to step up or not?
အဲ့နောက်မှာတော့ Disney ကပဲထုတ်လို့ရိုက်ခူးတဲ့ Captain Marvel ရုပ်ရှင်ကားနဲ့ Toy Story နံပါတ်၄ရုပ်ရှင်ကားတို့ဒေါ်လာတန်1,120နဲ့တန် 1,080 လို့အတူတူရထားပါတယ်။ဒီဝင်ငွေစင်းက November လမှာစင်းပိတ်ပြီးတွက်ထားတဲ့စင်းဖြစ်ပါတယ်။
Now we must hope.
Disney ရုပ်ရှင်ထုတ်လို့ရေးကပဲရိုက်ကူးတဲ့ Frozen နံပါတ်1ရုပ်ရှင်ကားကလည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာရုံတင်ခဲ့ပေမဲ့ရုံတင်တင်ချင်းအတော်ကိုအခြေအနေကောင်းတာတွေ့ရပါတယ်။အခုချိန်ထိဆိုရင်တစ်ခါလုံးအတိုင်းအတာနဲ့ဒေါ်လာတန်350လောက်ရထားတာကြောင့် Animated Cartoon ရုပ်ရှင်ကားတကားအနေနဲ့တစ်ခါလုံးမှာရုံတင်တင်ချင်းဝင်ငွေအများဆုံးရတဲ့ကားဖြစ်သွားတယ်လို့ Disney ကပြောပါတယ်။2003ခုနှစ်ကအကြီးကျယ်အောင်မြင်ခဲ့တဲ့ကာတွန်းက Frozen ရဲ့အဆက်ဒုတိယကားရိုက်ကူးတာဖြစ်ပြီးရုံတင်တင်ချင်းသတင်းပတ်မှာရုံတင်တဲ့နေရာမှန်သမျှမှာဒီကားကထိတ်ဆုံးနံပါတ်1နေရာရခဲ့တာပါ Hollywood ရုပ်ရှင်လောကအတွက်အကြီးကျယ်ဆုံးရုပ်ရှင်ဆုချီးမြှင့်ပွဲဖြစ်တဲ့ Academy ဆုပေးပွဲအခမ်းအနားကလည်း2019ခုနှစ်နှစ်ဆမှာအမတ်တရဖြစ်စရာတွေနဲ့ဆက်ခဲ့တာပါQueen Digita အဖွဲ့ရဲ့ပင်နိုင်ဆိုတော့ Freddie Mercury ရဲ့ဘဝအထုပ်ပတ်တီကိုပြန်ပြီးတော့ရိုက်ကူးထားတဲ့ Bohemian Rhapsody ရုပ်ရှင်ဇာတ်ကားထဲမှာ Freddie Mercury ဖြစ်တဲ့တရုတ်ဆောင်နဲ့ Rami Malek ကအကောင်းဆုံးအမျိုးသားတရုတ်ဆောင်ဆုရသွားပါတယ်။ဒီကားကဒီနေ့အတွက် Oscar ဆုအများဆုံးဖြစ်တဲ့ဆုလေးဆုရသွားတာဖြစ်ပါတယ
်။ You're a legend, Fred.
ဒါမဲ့လည်းအကယ်ဒမီရရဲ့အထူးကြားဆုံးလို့ပြောရမယ်ဆိုရင်တော့ဗြိတိသျှမင်းသမီး Olivia Cole ကအကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုရသွားတဲ့ကိစ္စပါ
။ Need shoes and working for a black man.
You and a deep south will give me problems.
Promise me you're gonna write me a letter.
No problems.
Tell me that don't smoke
it. I've never had fried chicken.
နောက်ထပ်ထူးခြားတယ်လို့ပြောလို့ရမယ့်ကိစ္စတစ်ခုကတော့အကောင်းဆုံးဇာတ်ကားဆုစီးရင်မှာခီးသွွားရုပ်ရှင် Green Book ကအများကဆုရမယ်လို့ခန့်မှန်းထားတဲ့ Roma ရုပ်ရှင်ကားကိုကြော်ပြီးတော့ဆုရသွားတယ်ဖြစ်ပါတယ်။ဒီလိုမျိုး Roma ရုပ်ရှင်ဇာတ်ကားအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုနဲ့လွဲသွားလို့ Netflix online ရုပ်သံလိုင်းအနေနဲ့သူတို့ရိုက်ကူးထုတ်လုပ်ပြီးတော့ Netflix မှာပြတဲ့ရုပ်ရှင်ကားကတမျိုးကြနည်းနဲ့ရုံတင်ဟောလိဝုဒ်ရုပ်ရှင်ကားတွေကိုတော့ကြော်တက်သွားပြီဆိုတာမျိုးနဲ့လက်မမထောင်လိုက်နိုင်ဘူးဖြစ်သွားရပါတယ်။ဒါမဲ့လည်းဒီရိုမာရုပ်ရှင်ကားကိုရိုက်ကူးတဲ့ဒါရိုက်တာအယ်ဖွန်ဆိုကူရွန်ကတော့အကောင်းဆုံးဒါရိုက်တာဆုရသွားတာပါ။ပြီးတော့ဒီအထုပ်ပတ်တိရုပ်ရှင်ရိုမာဇာတ်ကားကအကောင်းဆုံးနိုင်ငံခြားဘာသာဇာတ်ကားရုပ်ရှင်နဲ့အကောင်းဆုံးရုပ်ရှင်ဓာတ်ပုံဆုလို့ရရှိပါတယ
်။ I don't know, all of them are beautiful. Of course, foreign language film given to a Mexican film.
မပြောတတ်ပါဘူးဗျာကားတိုင်းကောင်းတာပါပဲဒါပေမဲ့ဒီမက္ဆီကန်စကားပြောရုပ်ရှင်ကအကယ်ဒမီစုပေးပွဲမှာနိုင်ငံခြားဘာသာရုပ်ရှင်ကစုရတာကြောင့်ကျွန်တော်တို့နိုင်ငံအတွက်အရေးကိုဂုဏ်ယူမိပါတယ်ဒါပေမဲ့ကားတိုင်းသိကောင်းကြပါတယ်လို့ဒါရိုက်တာအယ်ဖာဆွန်ကူရွန်ကပြောသွားပါတယ်နမင်းကြီးမင်းသားဘရက်ဒလီကူပါနဲ့အဆိုတော်လေဒီဂဂါတို့ကတော့သူတို့ပါဝင်တရုတ်ဆောင်နဲ့ A Star is Born ရုပ်ရှင်တွေကဇက်ဝင်ဆုံးတွေတွေ share လို့ကိုဒီစုချင်းမြင်ပွဲမှာဖျော်ဖြေခဲ့ပြီးတော့ရွှေပွဲလာပရိသတ်တွေကိုတချင်းနဲ့မျောပါခံစားခဲ့ကြတာတွေ့ရပါတယ်။အဲ့ A Star is Born ရုပ်ရှင်ဇာတ်ကနဲ့ Lady Gaga Oscar ဆုရရှိခဲ့ပါတယ်
။ Trying to build little bits of the puzzle. What do you remember about the incident?
I like this one.
Look at the map. Where were you when it happened?
ကျောင်းတင်ဝင်ဝင်များပြီးတော့လူကြီးများအောင်မြင်တဲ့ကားတွေကိုကြည့်ပြီးတော့ရုံးကိုလူသိမ့်မဝင်တဲ့ရုပ်ရှင်ကားတွေကိုလည်းကြည့်ကြရအောင်ပါ The Gold Finch ရုပ်ရှင်ဇာတ်ကားက2013မှာပူလီဇာဆုရရှိထားတဲ့ဝတ္ထုကိုပြင်ပြီးရိုက်ကူးတာဖြစ်ပါတယ်။ဒါမြင်ဒီလိုမျိုးစာအုပ်မှာအောင်မြင်မှုရတယ်ဆိုပေမဲ့ရုပ်ရှင်ပြင်ပြီးရိုက်တဲ့အခါမှာတော့အဲ့လိုအောင်မြင်မှုမျိုးမရပါဘူး။အဲ့ရုပ်ရှင်ထဲမှာပါဝင်တရုပ်ဆောင်တဲ့သူတွေကလည်းနာမည်ကြီးတွေပဲဖြစ်ပါတယ်။ဒါမြင်ဒီရုပ်ရှင်ကဝင်ငွေအပြင်လဲမအောင်မြင်သလိုဖန်တီးမှုအပိုင်းမှာလည်းဝေဖန်ခံရပါတယ်။နမေကျော်မင်းသမီးနီကိုလ်ကင်မန်ပါဝင်တရုတ်ဆောင်ထားပေမဲ့လေရုပ်ရှင်ဝေဖန်ရေး website ဖြစ်တဲ့ Rotten Tomatoes website ကတော့ဒီကောင်းကို24ရာခိုင်နှုန်းပဲအမှတ်ပေးထားပါတယ်။တစ်ကမ္ဘာလုံးရုံတင်ဝင်ငွေကလည်း100,000တောင်မရတာမလို့ရိုက်ကူးကုန်ကြစိတ်ဒေါ်လာ55သန်းအတွက်အရင်းအောင်မကြီးဖြစ်ခဲ့ရပါတယ်။
We belong together, you and I. We do, but
ဒါနဲ့ super hero လူစန်းကောင်ရုပ်ရှင်ကားတွေကတော့ရုံတင်ရင်လူကြိုက်များတဲ့ကားတွေပဲလို့အားလုံးကထင်ထားကြပါရဲ့နော်။ဒါမဲ့လည်းပြီးခဲ့တဲ့2019ခုနှစ်ရုံတင်တဲ့စူပါဟီးရိုးရုပ်ရှင်ကားတကားဖြစ်တဲ့ Hellboy ရုပ်ရှင်ကားကတော့လုံးဝကိုအောင်မြင်မှုမရခဲ့ပေနဲ့ရုံမှာ6ကက်ကက်နဲ့အဆုံးသတ်သွားပါရဲ့။ Hellboy ငရဲလူသားရုပ်ရှင်ကားကရိုက်ကူးကုန်ကြစိတ်ဒေါ်လာတန်90တောင်ရှိခဲ့ပါရဲ့။ရုံတင်ပြီးတော့ပြန်ဝင်ငွေဒေါ်လာ44တန်းပဲပြန်ရခဲ့တာပါ။ဒီရုပ်ရှင်လိုပဲ X-Men ရုပ်ရှင်ဇလန်တွေကားတကားဖြစ်တဲ့Dark Phoenix ရုပ်ရှင်ကလည်းရုံးကိုလူမဝင်မနဲ့အရှုံးပေါ်ခဲ့ပါရဲ့။ရိုက်ကူးရေးတစ်ခုတည်းနဲ့တင်ဒေါ်လာတန်း200လောက်အကုန်ကျခံရိုက်ကူးခဲ့ပေမဲ့လေအမေရိကန်ပြည်သားစုမှာရုံတင်တော့လုံးဝမအောင်မြင်ပဲဝေဖန်ရေးသမားတွေကလည်းအကြီးအကျယ်ဝေဖန်ခဲ့ကြတာပါ။နိုင်ငံတကာကရုံတင်ဝင်ငွေနဲ့ပေါင်းပါမှာစုစုပေါင်းဒေါ်လာတန်း250ကျော်ပဲရခဲ့ပါရဲ့။ဒါမြင့်2019ခုနှစ်ကဂီတာကျော်မော်ရီရဲ့အာထုပ်ပတိရုပ်ရှင်ကားတွေအောင်မြင်မှုရတဲ့နည်းလို့ပြောနိုင်ပါတယ်။ဗြိတိသျှအဆိုတော်ကြီးအယ်တန်ဂျွန်အကြောင်းရိုက်ကူးတဲ့ Rocketman ရုပ်ရှင်ကားကအစား American မြန်သမီးကြီး Judy Garland ရဲ့ဘဝနောက်ဆုံးနေ့ရက်တွေကြောင့်ကြေးခွဲဝမ်းနည်းစရာရိုက်ကူးထားတဲ့ Judy ရုပ်ရှင်ဇာတ်ကားအဆုံးအောင်မြင်မှုရရင်ပြောနိုင်ပါတယ်။ဒီရုပ်ရှင်မှာမြန်သမီး Renee Zellweger ရဲ့တရုတ်ဆောင်ပါရမီကိုလည်းအရင်ဝိုင်းပြီးတော့ချီးကျူးနေကြတာပါ
။ Room service.
I didn't order anything.
There's a man under the train. Surprise.
I don't think about it. That's a conversation that happens in rooms that I'm not in. So,
ကျွန်တော်ကအဲ့ဒါကိုမစဉ်းစားထားဘူး။အဲ့ထက်မှပြောခဲ့တဲ့စကားတွေကိုကျွန်မတကယ်နားထောင်ခဲ့ရမျိုးမဟုတ်ဘူးလေ။ဒါကြောင့်မလို့ဒီစကားကဘလို့အတွေ့အကြုံရတယ်။နောက်ပြီးတော့ဒီစကားရိုက်ကူးရင်းနဲ့ရရှိတဲ့တငယ်ချင်းတွေ၊မိတ်ဆွေတငယ်ချင်းအစ်တတွေဒါတွေအတွက်ဘလောက်ဝမ်းသာစရာကောင်းလဲဆိုတာမျိုးပဲကျွန်မစဉ်းစားပါတယ်။ဒလော်ရီရတာကကျွန်မအတွက်တော်တော်ကိုအကျိုးထူးပါတယ်လို့မင်းသမီး Renee Zellweger ကပြောသွားပါတယ်။2019ခုနှစ်အတွင်းထူးထူးခြားခြားရုပ်ရှင်ကားတွေကိုလည်းဆက်ပြီးတော့ပြောပြခြင်းပါတယ်။ဗြိတိန်နိုင်ငံမှာအောင်မြင်မှုရတဲ့ရုပ်သံဇလန်တွေ Downton Abbey ဇလန်တွေကို2019စက်တင်ဘာမှာတော့ရုပ်ရှင်ကားကြီးဖြစ်တဲ့ပိတ်ကားကြီးပေါ်မှာကြီးကွင်းရခဲ့ကြပါတယ်။မင်းမျိုးမင်းနွယ်တွေနဲ့သူတို့ရဲ့အစီကံအမှုတန်းတွေကိုရုပ်ရှင်ကားပေါ်မှာတွေ့ရတာပါ။ရုပ်သံဇလန်တွေကမူရင်းတရုပ်ဆောင်တော်တော်များများကိုပဲဒီရုပ်ရှင်ကားကြီးမှာပြန်ပြီးတော့တွေ့နိုင်ပါတယ်
။ Welcome to Downton Abbey.
Well, you have enough clichés to get you through the visit.
2019ခုနှစ်တွင်ရုပ်ရှင်လောကမှာစူးစူးညံ့ညံ့ဖြစ်စီတဲ့ရုပ်ရှင်ကားတကားကတော့ Joker ပဲဖြစ်ပါတယ်.
I have some bad news for you. This is the last time we'll be meeting.
You don't listen, do you? You just ask the same questions every week. How's your job? Are you having any negative thoughts?All I have are negative thoughts.
ဂျိုကာကတုံးကိုရုပ်ရှင်ကားအဖြစ်နဲ့ပြန်ပြောက်ရိုက်ကူးထားတဲ့ဂျိုကာရုပ်ရှင်ကားကနိုဝင်ဘာလရုပ်ရှင်လက်မှတ်အရောင်းဝင်ငွေဒေါ်လာတန်း1000ကျော်သွားစေခဲ့ပြီးတော့အာအဆင့်ကန့်သက်ကြည့်ရှုရုပ်ရှင်အဆင့်တက်မှတ်ထားတဲ့ရုပ်ရှင်ကားတကားအနေနဲ့ဒီလောက်ဝင်ငွေများများရစေတဲ့ပထမဆုံးကားဖြစ်ပါတယ်။ ဒီရုပ်ရှင်ကလူကြီးတွေတိတ်များတဲ့တရုတ်နိုင်ငံမှာတော့မှပြခွင့်မရပဲဒီလောက်ဝင်ဝင်များများရတာဖြစ်ပါတယ်။ဒီရုပ်ရှင်ကဝေဖန်မှုတွေတလေကြီးနဲ့ကြုံရပြီးတော့အော်တိုဘာမှာအမေရိကန်ပြည်အောင်စုမှာမိတ်ဆက်ကရုံတင်တော့မြို့ကြီးတွေမှာရဲတောင်မှချထားရတာပါ။ရုပ်ရှင်ထဲမှာအဓိကတရုတ်ဆောင်ကသူများတွေကိုအနိုင်ကျင့်တဲ့ဇက်ရုံနဲ့အကြမ်းဖက်မှုတွေလုပ်လို့ခက်ရွရွလူတွေအဲ့ဒီဇက်ကောင်ကိုအတုခိုးပြီးတော့လိုက်တိုက်ခိုက်မှုတွေလုံးမဆိုးရတယ်ဆိုပြီးတော့တော်တော်ကိုစူညံတန်တွေနဲ့ရဲတောင်ချထားရတဲ့အခြေအနေဖြစ်သွားခဲ့ရတာပါဂျိုကာဆိုတဲ့ဇက်ကောင်ကတော့လင်းတို့လူသားဘက်မန်နဲ့သူ့ရဲ့ပြိုင်ဘက်ရန်သူဖြစ်ပြီးတော့ဂျိုကာဖြစ်တဲ့တရုတ်ဆောင်နဲ့ဝါကင်ဖီနစ်ရဲ့တရုတ်ဆောင်မှုကလည်းတကယ်ကိုကောင်းလွန်တရုတ်ပါလွန်လို့တကယ်ကြောက်စရာခံစားမှုမျိုးကိုပေးစွမ်းတယ်လို့ပရိသတ်တွေကပြောပါတယ်ရုပ်ရှင်ရောအဝင်မှာအိတ်တွေကိုစစ်မယ်မျက်နှာဖုံးတွေတက်မလာပါနဲ့နောက်ကခြုံတဲ့ဝတ်ရုံတွေဒါမှမဟုတ်လဲဇက်ကောင်ဝတ်စုံကော့စတူမ်တွေဝတ်မလာကြပါနဲ့လို့အဝင်ဘက်ဝတ်မှာစိုင်းမုတ်တွေထောင်ထားရတာပါ Sound View ရုပ်ရှင်ရုံမှာအဲ့ဒီအချိန်ကတာဝန်ကျနေသူကတော့ Manager Mike Arrigo ဖြစ်ပါတယ
် No mask no costumes anyone that comes in with that will be asked to leave or to put their backpack or their costumes take it off put it in the car
ကျောပေါ်ယူမလာရမျက်နှာဖုံးတက်မလာရကော့စတူးမ်ဝတ်မလာရလို့တကားဝါမှာစိုင်းမုတ်တွေထောင်ထားပါတယ်။အဲဒီလိုဝတ်စားလာမယ်ဆိုရင်ဝင်ဝတ်မပေးဘူး။အိတ်ထဲလက်ထဲမလာပါနဲ့ကားထဲမှာထားခဲ့ပါဆိုတာတွေသတိပေးထားပါတယ်။ကျွန်တော်တို့ကလည်းရုပ်ရှင်ကြီးပြည်သက်အားလုံးအေဂျင့်လုံခြုံမှုရအောင်အထက်ထပ်ပတ်နေမှာပါ
။ Tonight is a magical night. Where I choose the cat that deserves a new life.
Going to the ball could get dangerous.
Come on!
နာမည်ကျော်အောင်မြင်တဲ့ပြဆက် Cats ကိုရုပ်ရှင်ဖြစ်တဲ့နာမည်ကြီးသရုပ်ဆောင်တွေနဲ့ရိုက်ကူးပြီးတော့ကြော်ညာကိုတော့ November လကပဲထုတ်လိုက်ပါတယ်။ဒီရုပ်ရှင်ကဒီ2019ခုနှစ်ရဲ့နောက်ဆုံးလဒီလ December လမှာရုံတင်မှာဖြစ်ပြီးတော့ဂီတလောကမှာလက်ရှိအအောင်မြင်ဆုံးလို့ပြောလို့ရတဲ့ Taylor Swift ပထမအဆုံးဝင်ပြီးတော့တရုတ်ဆောင်ထားတဲ့ရုပ်ရှင်ကဖြစ်ပါတယ်။ဒီရုပ်ရှင်မှာထူးခြားတာကမျက်နှာနေရာမှာတရုတ်ဆောင်တွေရဲ့တကယ့်မျက်နှာတွေကိုတုံထားပြီးတော့ကော်လုံးနေရာတွေမှာတော့ကွန်ပျူတာအထူးပြုလုပ်ချက်နဲ့ကြောင်မွေးတွေလိုဖန်တီးပြီးတော့ရိုက်ကူးထားတာပါ။
Here we go!
ကဲရှင်းနေ2020မှာရောဘလို့ဇကားကောင်းတွေရုံတင်မလဲဆိုတာကြည့်ရအောင်ပါ Cinderella Beauty and the Beast နဲ့ Mulan ရုပ်ရှင်ကားတို့က2020မှာ Disney ထုတ်လုပ်ရေးကရုံတင်မဲ့ရုပ်ရှင်ကားတွေဖြစ်ပါတယ်တရုတ်နိုင်ငံမှာအောင်မြင်ပေမဲ့နိုင်ငံတကာအထိမရောက်သေးတဲ့မင်းသမီး Liu Yi Fan ကမလ2020မှာရုံတင်မဲ့ Mulan ရုပ်ရှင်ကားမှာမင်းသမီးဖြစ်တဲ့တရုတ်ဆောင်ထားပါတယ
် It is what is best for our family
Yes, I will bring honor to us all. Quiet. Composed. Graceful. Disciplined.
အော်ဒါနဲ့မပြောမဖြစ်ဂျိမ်းဆုံရုပ်ရှင်ကားတက်တကားလဲ2020အေပီလာမှာရုံတင်မှုရှိပါတယ်နော်ဒီရုပ်ရှင်ကားနာမည်က No Time to Die တေဖို့တော့အချိန်မရှိပါနဲ့အမေရိကန်ရုပ်သံဇလန်တွဲဖြစ်တဲ့ True Detective Director Kerry Fukunaga ကဒီ25ကားမြောက်ဂျိမ်းဆုံရုပ်ရှင်ကားမှာ Director ဖြစ်နေတရုတ်ဆောင်ထားပြီးတော့ဒီ007 British The Show ဂျိမ်းစ်ဘွန်ဖြစ်နေဒီကားမှာလည်းမင်းသားဒန်နီယယ်ခရစ်ကနောက်ဆုံးအခေါက်ဖြစ်နေပါဝင်ပြီးတော့တရုတ်ဆောင်ထားပါတယ်ရှင်
။ဒါကတော့2019ခုနှစ်နှစ်ကုန်အထူးစီစဉ်ဖြစ်ဒီနှစ်အတွင်းရုံတင်ပြသခဲ့တဲ့ဟောလိဝုဒ်ရုပ်ရှင်တွေအတွက်သုံးသက်ချက်ကိုမတ်အေးတန်တာကျော်ကတင်ဆက်ခဲ့တာပါ။ VOA မြန်မာပိုင်းစီစဉ်ကိုနားဆင်အားပေးတည်ရှိကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုတော့ထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့အတူကိုငင်းချမ်းကတင်ဆက်မှာပါ။
ဂျာမနီနိုင်ငံအနောက်မြောက်ပိုင်းဂရင်ထယ်မြို့ကလေးကဂျရိုမင်းတို့မိသားစုအင်္ဂလိပ်မှာခရစ်စမတ်သစ်ပင်တွေစုစုပေါင်း350စံချိန်တင်လောက်အောင်ထည့်သွင်းစီရင်ထားပါတယ်။သူတို့ရဲ့တအိမ်လုံးအိမ်ခန်းကနေအိမ်ခန်းအထိသစ်ပင်တွေထည့်သွင်းအလှဆင်ထားတာပါ။ဒီလိုအလှဆင်ထားတာဟာဆိုရင်ခရစ်စမတ်ဖိုးဖိုးကြီးဆန္ဒခလော့စ်ရဲ့နေအိမ်လားလို့တောင်ထင်ရပါတယ်။သူတို့အခုလိုစီရင်သွားခဲ့တဲ့အတွက် German Sanjin Institute အဖွဲ့ရဲ့တနင်္လာရဲမှာ Christmas တစ်ပင်အများဆုံးလှဆင်ထားနိုင်တဲ့ကမ္ဘာစံချိန်ကိုချိုးသွားပါတယ်။ Thomas နဲ့ Susan Jerome တို့ရဲ့အိမ်မှာစီရင်ထားတဲ့တစ်ပင်တွေဟာတပင်နဲ့တပင်လည်းမတူပါဘူး။တချို့အပင်တွေဆိုရင်နာမည်ကြီးရုပ်ရှင် Star Wars တဲကစစ်သားရုပ်တွေ၊ Super Hero ရုပ်တွေ၊အသီးတွေနဲ့စီရင်ထားတာကိုလည်းတွေ့ရပါတယ်။Christmas ဘောလုံး1000ကျော်နဲ့မီဂျိုပေါင်း200ကျော်ကိုတုံထားတယ်လို့ Thomas Jerome ကပြောပါတယ်။ဒီဇင်ဘာလအစကတည်းကစတင်ဆင်ခဲ့တာဖြစ်ပြီးနောက်နေ့ကျရင်လည်းဒီဆန်ချင်းကိုချိုးဖို့ကြိုးပမ်းမယ်လို့ပြောသွားပါတယ်ရှင
်။ Hungary ငါးပြားတိုက်တစ်ခုမှာတော့ Christmas ရာသီအတွက်ထူးထူးခြားခြားတွေပြင်ဆင်ထားပါတယ်။ပြားတိုက်ထဲကငမန်း9កောင်းနဲ့တခြား9တွေအတွက် Christmas သစ်ပင်ကြီးကို Christmas ဘိုးဘိုးကြီး Santa Claus လို့ဝတ်ဆင်ထားတဲ့ရေငုံသမား2ဦးကငါးပြားတိုက်ရေကန်ထဲကိုယူသွားခဲ့တာပါဒီသစ်ပင်ကြီးကိုခရုကုံလေးတွေနဲ့အလှဆင်ထားပြီးတော့15ပေလောက်နဲ့တဲ့ရေကန်ကြီးရဲ့အောက်ခြေမှာစိုက်ထူခဲ့တာပါအခုလိုသစ်ပင်စိုက်တဲ့ထုံးစံကိုလွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကစတင်ခဲ့ပြီးတော့ရေကန်ထဲကငမန်းတွေကသဘောကျတယ်လို့ဇီဝဗေဒပညာရှင်လည်းဖြစ်ရေငုပ်သမားလည်းဖြစ်တဲ့ David Dabbert ကပြောပါတယ်ဒီသစ်ပင်ကိုချက်ချင်းဆိုသလိုပဲငမန်းတွေကတွန်းလှဲ့ကြတဲ့အတွက်ရေငုပ်သမားတွေအနေနဲ့ခဏခဏပြန်ထူခဲ့ရပါတယ်ဒီငါးတွေအတွက်လဲအစာအတော့တွေကိုအထူးပြင်ဆင်ပြီးကျွေးမွေးခဲ့ပါတယ်ဒီနှစ်မှာတော့ငမန်းတွေကိုရေကန်ထဲမှာအစာကျွေးမဲ့အစာတကောင်ချင်းစီတန်းစီပြီးအစာလာယူနီးတင်ပေးဖို့ရှိနေပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုမိန်ပြည်နယ်နယူးယောက်မြို့မှာနှစ်စဉ်ကျင်းပနေကြထုံးစံတစ်ခုဖြစ်တဲ့ Christmas ဘိုးဘိုးကြီး Santa Claus လို့ဝတ်ဆင်ပြီးနှင်းလျှောစီးရပွဲကျင်းပခဲ့ပါတယ်အနောက်တိုင်းအယူဆတစ်ခုဖြစ်တဲ့ Christmas ဘိုးဘိုးကြီး Santa Claus ဟာChristmas နေ့မှာသမင်တွေစွဲတဲ့စွဖားလေကြီးနဲ့လက်ဆောင်တွေကိုအိမ်တိုင်းကလေးတိုင်းကိုလှည့်လည်ပေးလေရှိတာပါတကယ်လို့ Christmas ဖိုးဖိုးကြီးရဲ့သူ့စွဖားလေတစ်ခုခုချူရင်သွားခဲ့ရင်တော့အခုနှင်းလျှောစီးသူတွေက Santa Claus အစားလက်ဆောင်တွေလိုက်ပေးလိမ့်မယ်လို့ရည်ရွယ်ထားတာပါ Santa Claus အယောက်240လောက်ပါဝင်ဆင်နွှဲခဲ့ပြီးအနီရောင်ဝတ်စုံအဖြူရောင်မုတ်စိတ်တွေဝတ်ဆင်ထားကြပါတယ်ပြီးတော့ဒီဒေသဆိုင်ရာပရာဟိတာအဖွဲ့ Sunday River Community Fund တခုအတွက်ရန်ပုံငွေရှာပေးခဲ့တာလည်းဖြစ်ပါတယ်ရှင်အခုထုတ်လွှင့်နေတဲ့ VOE မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်မနေ့8နိုင်ကနေ9နိုင်မှာလဲလိုင်းတိုမီတာ20 25 32တို့ကနေထပ်မံထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်အခုတော့တင်းလာလေးနဲ့ခင်တင်းအချင်းကျုပ်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မတ်တိန်ဂီထိုက်ကပြောပြမှာပါ
။စပိန်နိုင်ငံမက်ဒရစ်မြို့တော်မှာကျင်းပတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာဆွေးနွေးပွဲမှာတော့နောက်နှစ်မှာကာဗွန်ထုတ်လွှတ်မှုပိုပြီးလျှော့ချဖို့နိုင်ငံတွေကြားသဘောတူညီခဲ့ကြပြီးမယ်လေ။အရေးပါတဲ့ကဏ္ဍတွေမှာတော့ရှင်းလင်းပြတ်သားတဲ့ဆုံးဖြတ်ချက်တွေမချမှတ်နိုင်ခဲ့ပါဘူး။ကုလသမဂ္ဂတက်တန်းတလျှောက်ရာသီဥတုအရေးနဲ့ပတ်သက်ပြီးအရှိချာဆုံးဆွေးနွေးခဲ့တဲ့မက်ဒရစ်ဆွေးနွေးပွဲကတနင်္ဂနွေနေ့မှာပြီးဆုံးခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတွေ့ဟဆွဲဆိုရင်းနဲ့ပတ်သက်ပြီးနိုင်ငံရေးအရာသဘောတူညီချက်မရှိတာနဲ့အတူပဲအမေရိကန်ပြည်ထောင်စုအတွင်းတင်းနှင်းကနေနေကသတင်းအစီအစဉ်ဆွေးနွေးပွဲမှာလဲသမ္မတထရန့်အပေါ်တရားဆွဲဆိုရင်းနဲ့ပတ်သက်ပြီးမကြေလည်မှုတွေပေါ်ထွက်ခဲ့ပါတယ်အိန္ဒိယအစိုးရရဲ့အငင်းပွားပွဲနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုဆန့်ကျင်တဲ့နယူဒေလီမြို့တော်ကဆန္ဒပြပွဲတွေကတင်းနှင်းကနေဒီမှာအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပါတယ်။တက္ကသိုလ်တစ်ခုတည်းကိုရဲတွေကဝင်ရောက်ပြီးကျောင်းသားတွေရဲ့ဆန္ဒပြပွဲကိုမျက်ရည်ကိုပုံနဲ့ဖြိုခွဲခဲ့တာပါ။တက္ကသိုလ်ရဲ့စာချီးတိုက်ကိုရဲကမျက်ရည်ကိုပုံပစ်သွင်းခဲ့ပြီးကျောင်းသားတွေကိုလည်းနံပါတ်တုံးနဲ့ရိုက်တယ်လို့ဂျမီးယာမာလီယာအစ္စလာမီတက္ကသိုလ်ကကျောင်းသားတွေကပြောပါတယ်။မြန်မာငင်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်လေးဘွဲကကိုယ်စားလှယ်တွေတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမှာဒီဇင်ဘာ15ရက်နေ့တနင်္ဂနွေနေ့ကအလို့သဘောဆွေးနွေးခဲ့ကြပါတယ်။ကချင်လက်နက်ကိုင်တပ်ပြောခွင့်ရတဦးကိုကိုကာပီသတင်းညီမလည်းဖော်ပြကြပါတယ်။အစိုးရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲကြားအလို့သဘောတွေ့ဆုံဖို့တွားနေတယ်လို့အစိုးရငင်းချမ်းရေးအကျိုးဆောင်တဦးကလည်း VOA ကိုအတည်ပြုထားပါတယ်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါဒီကနေ့မနေ့စီစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ John Elson ပါရှင်တနင်္လာနေ့နေ့ခင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွှားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
Thank you. This program has come to you from the Voice of America, Washington.